ဘုဒ္ဓမာတာရဝိဇာမဝိဇာတုအမှတ်လေးတရားတော်63မိနစ်တိုက်တွန်း plus
ဘုရင်တရားနဲ့စပြီးတွေ့ပြီးဝန္ဒနာလုပ်ကိုစပြီးကြည်ကြံအားထုတ်ပြီးတင်းနဲ့တုံးလာကြာတဲ့အခါ2006ပိုင်းမှာဝိဇာမဝိဇာတုဆိုတဲ့တရားအမှုတော်လုပ်ငန်းလေးကိုစပြီးတော့မှဖွင့်ပြပါတယ်စပြီးငါတော့တရားဆောက်လေးနည်းနည်းပပပါဘူးအဲ့ဒီကမှတစ်စက်တရားခွေတွေတော့စီဒီခွေတွေအချိန်900ကတစ်စက်ဘယောင်းကောင်တာပါဖွင့်ပြီးတော့ညီမပြည့်ရရက်ကပါလာကြတဲ့အတွက်သူတို့အတွက်အစင်းတွေတွင်းပြီးတာတရားခွေတွေတရားနဲ့ပတ်သက်တဲ့မရှိမဖြစ်စာအုပ်တွေကိုအစင်းတွေရောင်းချပေးတဲ့လုပ်ငန်းလေးခု3နှစ်ကြာတဲ့အခါမှာတော်တော်လေးပြည့်ပြည့်စုံစုံဖြစ်သွားပါတယ်ဒီဝိဇာမဝိဇာတို့ဆိုတဲ့တရားလူတော်လုပ်ငန်းလေးစပြီးတော့မှဖွင့်ပြီးတဲ့နောက်ပိုင်းမှာအင်းအင်းနေနဲ့ဒီလုပ်ငန်းလေးကိုလုပ်နိုင်တဲ့အတွက်ကောပြီးတော့ဒီလုပ်ငန်းနဲ့ပတ်သက်ပြီးတော့မှမကြကနာဆိုလို့တရားနဲ့ပတ်သက်ပြီးတော့မှရှင်းပြပြရတာမျိုးပြုံပါတယ်ဒီလိုပြုံတဲ့အခါကျတော့ဒီလုပ်ငန်းလုပ်နိုင်တာဒီလိုတရားကိုရှင်းပြနိုင်တာမျိုးကိုပါမီရှိတယ်ဆိုပြီးတော့မှခဏခဏပြောခံရပါတယ်ဒီစကားမျိုးကဘုဒ္ဓဘာသာနဲ့ပတ်သက်ပြီးဘုဘိုးတဲဟိုကစိတ်ပါဝင်စားလာတယ်ဘုဘိုးတဲဟိုကဒီဘာသာရေးနဲ့ပတ်သက်ရင်အထူးတည်းစဉ်းစားရမလို့ပဲနဲ့အလွယ်တကူတက်မြောက်တယ်ဒီလိုမျိုးဆိုရင်တော့ပါမီရှိတယ်လို့ပြောတာကိုလက်ခံနိုင်စရာရှိပါတယ်ဦးသိန်းရင်လည်းကြတော့ငယ်ငယ်လေးတည်းကဦးသိန်းပါမီရှိတာကအတွက်ချက်ပဲမှာပါမီရှိပါတယ်သင်္ချာတို့စိတ်စိတ်ကံမသိလို့ဒါတွေကိုအထူးတည်းစဉ်းစားရမလို့ပဲနဲ့ဟိုပဲလွယ်လွယ်ကူကူနဲ့ဆက်ချက်နိုင်ပါပဲဘလောက်ခက်ခဲတဲ့သင်္ချာပုံစံတွေပဲဖြစ်ဖြစ်နေရာကြီးဆက်ချက်တဲ့နေရာမှာတော့ငငယ်လေးတဲ့ဟိုပါပဲအထုတလည်းအားဆိုင်ကြမလို့ပဲသိယူကြမလို့ပဲနဲ့သူတို့ကိုကျွမ်းကျင်ပါလေဘုရားဘာသာနဲ့ပတ်သက်တဲ့အခါကျတော့ငငယ်လေးတဲ့ကဆရာတရားသံဃာအပေါ်မှာအထုတလည်းစိတ်ပါဝင်စားမှုမရှိခဲ့ပါဘူးမြို့ပရာထုံးလန်းစင်လာရဒီလိုရိုးရာလက်တွေကိုပြခိုးရတယ်လို့ပဲဘုရားဘာသာကိုလည်းဆရာစင်မှလည်းဆရာစင်လူတော်ပြင်ပွင့်ရင်မေတော်ပုံလို့တခြားတယုတ်ဘုရားဘာသာရဲ့ကိုယ်ပွဲတဲ့ရုပ်တုတွေပါရှိပါတယ်ဒါတွေကိုလည်းချက်ခူးခဲ့တာပါပဲ။ငငယ်လေးတဲ့ကတရားစာအုပ်ဆိုရင်စိတ်ပါဝင်စားမှုမရှိတာအမှန်ပါပဲ။တရားစာအုပ်ဒီဖတ်ကြည့်တဲ့စိတ်နဲ့စာရင်စိတ်ပညာအကြောင်းစာအုပ်မျိုးဘဝအောင်မြင်ရေးအတွက်ဒီမှာချမ်းသာဖို့အတွက်ဒီလိုစာအုပ်မျိုးကိုပဲပို့ပြီးတော့မှစိတ်ဝင်စားတာပါ။တန်ဃာတော်ရဲ့ဘဝကိုစိတ်နဲ့ဝင်စားဘူး။စိတ်ဝင်စားဖို့လည်းမကြိုးစားပါဘူး။သိလည်းမသိချင်ဘူး။ဘုရားလည်းစကားမပြောဆိုတတ်ဘူး။ဆက်လည်းမဆက်ချင်ဘူး။ဘုန်းကြီးကျောင်းတွေကိုလည်းဝင်ထွက်သွားလာပြောဆိုတာမျိုးမရှိခဲ့ပါဘူးဦးသိန်းကျင်လည်ရတဲ့ပတ်ဝန်းကျင်တိုင်းဝိုင်းမှာကတကယ်စစ်မှန်တဲ့ဗုဒ္ဓဘာသာအနစ်သာရတွေနဲ့သူပြေဥပဒနာလုံးနဲ့ပတ်သက်ရင်အမြဲတမ်းအားနေပါတယ်ဒီလိုပတ်ဝန်းကျင်မှာကြီးကြီးလာရတဲ့အတွက်လည်းဦးသိန်းနေနဲ့ဘာသာတရားကိုအားကိုးရမယ်မှန်းမသိပါဘူးဆရာစစ်တရားစစ်သံဃာစစ်ဆိုတာကိုလည်းနားမလည်ပါဘူးခုမှခဲခဲကြီးကျုံလာတဲ့အခါမှာဘုရားပုံမှန်ရှိဖို့ပါတယ်ဘုန်းကြီးကိစ္စတွေလုံများတဲ့အခါဆိုရင်ဘုရားလည်းမရှိဖို့ဖြစ်တော့ပါဘူး။ဒီနေ့သုံးနေတဲ့ခန်းလေးကိုဝယ်ပြီးတော့ဒီခန်းလေးမှာသုံးနေဒီပါလောက်ကဘုရားရှင်မရှိဘဲနဲ့ဒီတိုင်းနဲ့နေရပါဘူး။လောကီလူတွေရှုပ်နေတဲ့အခါကျတော့ဘုရားတော်ပုံမှန်မရှိဖို့ဖြစ်ပါဘူး။ဘယ်ငယ်လေးတွေကကိုချင်းကြီးအားကြရဲ့ပုံရိပ်တွေထဲမှာလည်းဘုရားတရားသံဃာရဲ့ပုံရိပ်တွေမပါပါဘူး။ဘုရားရဲ့သုံးပါးတွေကိုလိုက်နာရှင်းပြန်အားထုတ်ရမယ်လို့လည်းနားမလဲပါဘူး။ကိုယ်ရင်ရှင်းပြန်အားထုတ်ပြီးတော့မှဒီဖျားထားရင်းခဲ့တဲ့တရားမူရင်းနဲ့အများရဲ့ကောင်းကျိုးကိုပြုပေးနိုင်တယ်ဆိုတာကိုလည်းနားမလဲပါဘူးအဲ့လိုနားမလဲတဲ့လူတစ်ယောက်ကအသက်29နှစ်ကြာမှအမမေးဆွေတစ်ယောက်ကမရှင်မပဲဖိတ်ခေါ်ခံရလို့ဘုဂုတ်တရားစကံလေးတစ်ခုမှရိတ်တာမဝင်နိုင်တာနဲ့တရားကိုတဏှာကြီးတရားနာတဏှာကြီးတရားထိုင်ရင်းနဲ့ဘုရားဘာသာရဲ့စစ်မှန်တဲ့အဆုံးအမတွေနဲ့စာရင်းမှာရှိတွေ့ရတာပါအဲ့ဒီချိန်ကျမှဘာသာရေးပေါ်မှာတရားတရားသံဃာပေါ်မှာစိတ်ဝင်စားတဲ့တရားတရားကတဖြည်းဖြည်းနဲ့တိုးပွားလာတာပါပဲဒီလိုတိုးပွားရတာနေပြီးတော့မှတရားနဲ့စာရင်းရှိတွေ့ပြီးတာနဲ့တင်းနဲ့သုံးလားတိတိပုံမှန်တရားထိုင်ဖြစ်ပါတယ်ဒီလိုတရားထိုင်နေဆိုတဲ့အခါမှာလဲလွယ်လွယ်ကူကူနဲ့ထိုင်ရတာမျိုးမဟုတ်ပါဘူးဒါလောကီကိစ္စတွေအမှန်တရားတဲ့အခါကျတော့ဒီတရားတွေကတရားတနာကြီးတရားထိုင်မှုတော်မှမနေ့အချိန်ပြရပါတယ်။ဒါခါကြီးကျတော့ဘလုံးကထိုင်ရင်စိတ်ရှိနေမယ်လေ ဒီစိတ်တွေကိုအချော်မပေးဘဲနဲ့မဖြစ်ပြအောင်ကြိုးစားပြီးတော့မှဆံရင်ဆံရင်နဲ့မှအခဲခဲပေါင်းများများစွာတရားနဲ့မမွေ့လျော်တဲ့စိတ်ဟောအမြဲတမ်းလောဘဒေါသမောဟနဲ့အပေါ်လုံးနေတဲ့အခါကျတော့ကုတရားအာယုဆိုတာကဒီလောဘဒေါသမောဟကြီးမရှိတဲ့အာယုခိရိတာခဏတည်နေတဲ့အတွက်အကျံမှုကိုရရှိနေတာအမြဲတမ်းခိရိတာမျိုးတွေလောင်ခံနေကြဆိုတော့ဒီလောဘဒေါသမောဟမရှိရင်မနေတတ်တယ်လို့ဖြစ်ပြီးတော့မှဒီတဏှာကြီးတရားဆိုင်တာကိုပဲအစာပိုင်းချိန်ကြီးမှာအမြဲတမ်းခဲရင်းပါလေမလုပ်ကျင်ပဲနဲ့ပြည်ပြီးတော့မှလုပ်ရတာပါပဲဒီလိုပြည်ပြီးလုပ်ဖြစ်ဖို့ဆိုတာလဲမဟုတ်ကြတော့ဘုရားကြီးရဲ့ခန္ဓာကဟောတဲ့တရားတွေဆရာတော်ကြီးရဲ့တတ်တော်တွေကိုဖူးရတယ်ဒီမခါရဲ့မျက်လုံးတော်တွေကိုဖူးရတယ်ပြီးတော့ဆရာတော်ကြီးရဲ့တပည့်တွေကိုယ်တိုင်လည်းဒီသစ္စာတရားတွေကမှန်ကန်တယ်ဆိုတော့ခန္ဓာဝင်ချရတဲ့အခါအယူကတတ်တော်ကြာပြီးတော့မှတက်တည်ပြသွားတဲ့ဒီလိုခွေယူကြည့်ရတယ်ပြတဲ့ငူကြတော့ဘုရားကြီးရဲ့သူရဲ့သေုပ်ပတ်တိတရားစာအုပ်ပြီးတော့ဒီနေ့ရဲရင်ပြတ်သားတဲ့တရားတန်တွေဘုက္ကတော်ဘုရားကြီးရဲ့ဘောင်မကြောက်ရွံ့သုံးလို့ချင်းမရှိတဲ့တရားတန်တွေဒါတွေကိုကြားတဲ့အခါမှာကိုယ့်ရဲ့စိတ်ကဒီတရားပေါ်မှာစိတ်ဝင်စားမှုလေ့လာကျင်တဲ့စိတ်သူသန်းကျင်တဲ့စိတ်ကအဖြစ်ဖြစ်နဲ့ကြီးထွားလာတဲ့အတွက်ဒီတရားကိုအရင်နဲ့သုံးလားတိတိအာမထုတ်ခြင်းပဲနဲ့အာထုတ်တဲ့အတွက်တရားရဲ့အကျိုးကျေးဇူးတွေကိုတရားနည်းစဉ်ပုံမှန်အားထုတ်တဲ့အတွက်သူရဲ့အကျိုးရလအနေနဲ့တရားပေါ်မှာဒရာတရားတွေဖြစ်လာပြီးတော့မှဒီလောက်ကတော့ဒီတိုင်းလုပ်တဲ့အလုပ်ပဲဆိုပြီးတော့မှဝိပဿနာအလုပ်ကိုလုပ်ဖို့ဒီလိုတိုက်တွန်းကြောဆိုမဲ့ဓမ္မဒါနလုပ်ငန်းလေးကိုစပြီးတော့မှလုပ်ဖြစ်ပါတယ်ဝိပဿနာအလုပ်ကိုလုပ်ဖို့တိုက်တွန်းကြောဆိုမဲ့လူသူသိကိုယ်တိုင်လည်းအသက်29နှစ်လုံးလုံးမကြုံငယ်ဘူးတရားဒါနရှိနေတဲ့အချိန်မှာတော့မှလူတန်းပေးကမ်းဖို့ဒီလိုတိုက်တွန်းခံရတာတော့အမှန်တန်များပါတယ်ဒီဝိပဿနာလို့အားထုတ်ဖို့ဆိုတာမျိုးကြတော့ပြောရမှာမကြအောင်အဲ့ဒီအတွက်ဝိဇာမှာဝိဇာလို့ဆိုတဲ့တရားလူတော်လုပ်ငန်းလေးကိုစပြီးတော့မှဖွင့်ပြတာပါအင်မတန်အခက်အခဲကြီးကြားတဲ့ကဖြစ်ပေါ်လာတဲ့အဆုံးချက်ချက်နဲ့လုပ်ရတဲ့လုပ်ငန်းလေးတစ်ခုပါပဲပြီးတော့ဒီများကိုတရားရှင်းပြနိုင်တယ်ဆိုတာလေဘုဘုကျတော်ဘုရားကြီးတရားဝင်ဦးသင်းစနာစားအချိန်မှာကျတော်ကြီးကတော့အဝိဇာကြီးသင်္ခါရကြီးဝိညာဉ်ဏ်ရုပ်ကြီးသင်္ခါများစွာပြောနေတာပဲပါဠိစကားလုံးလေးကိုဘလို့မှနားမလဲတဲ့အတွက်ခေါင်းထဲမှာဘလို့မှမဆွဲပါဘူး။တရားနာခြင်းစိတ်တော်တော်တော်လေးကိုဆုပ်ယုပ်ပါလေ။ဒါမျိုးချိုးစားပြီးနာရင်းနာရင်းနဲ့မှဒီလိုနာတဲ့အခါမှာဘလို့ခက်ခဲတွေ့လဲဆိုတော့ဆယ်ရည်တရားတွေကဘယ်နှခေါင်းနာတယ်၊သုံးခေါင်းနာတယ်၊လေးခေါင်းနာတယ်ပြီးတော့ကြားပြီးတော့မေ့သွားတာပဲ။ကြားလုံးခဏလေးတော့နားလဲလို့လို့နဲ့နားလဲနားဆောင်ပြီးတော့ပြန်လဲစဉ်းစားတဲ့အခါကျတော့ဘာတစ်ခုမှခေါင်းထဲကိုပေါ်မလာဘူး။အဲ့ဒီအခါမှာသစ္စာတရားကြီးနားတဲ့လူတိုင်းလည်းဒီလိုခက်ခဲတွေ့မှာပဲဆိုပြီးတော့မှတရားဝင်ငားတဲ့အခါကျတော့တရားတစ်ပုဒ်ရှင်းစီရဲ့အနစ်ကျုပ်ကိုတရားပတ်သက်ွေကာပါလေးတွေမှာကျူးစားပြီးတော့မှရေးပြပါတယ်။အများကိုကိုလိုခက်ခဲမတွေ့စေချင်လို့တရားရဲ့အနစ်သာရကိုနားလည်စေချင်တဲ့စေတနာနဲ့တရားတစ်ပုဒ်ကိုအနည်းဆုံး၃လေးချိန်လောက်ပြန်လာပြီးတော့မှဘုက္ကတော်ဘုရားရဲ့မူရင်းသက္ကလုံတန်းသူ့ရဲ့အနစ်သာရကိုထုတ်ပြီးတော့မှရေးဖို့ကျူးစားတာပေါ့။ဒီလိုပြန်ရတဲ့အခါကျတော့လေဓမ္မစာပါရနဲ့ပတ်သက်ပြီးတော့မှစာဒီစာကုန်ရေးရတာမျိုးလေးတွေဒါလေးတွေရှိပါတယ်ဒီလိုရေးတဲ့အခါမှာလည်းဦးလေးနေနဲ့တကြီးစိတ်ဝင်စားတော့အထုပြည့်မကျွမ်းကျင်ပါဘူးဣရိစာမိကြယူတဲ့အခါကျတော့လေဣရိစာဒီစာကုန်နေဣရိကျက်သက်တွေကိုပြန်ပြီးတော့မှသူ့ရဲ့စုံလုံးရင်းကိုအနည်းချုပ်ရေးရတဲ့ပုံမျိုးကိုနားလည်တဲ့သက္ကလုံးနဲ့ပြန်ပြီးရေးရတာမျိုးဒါမျိုးမကြာခဏလုပ်ရပါတယ်ဒီလိုလုပ်ရတဲ့ဆိုတာမျိုးမှာကိုယ်တမွေးအောင်မှုကိုတရားအတွက်ပဲကျေးဇူးရှိတာမျိုးဖြစ်တဲ့အတွက်ဦးလေးနေနဲ့အထွတ်အထိပ်တကြီးစိတ်ဝင်စားလာတယ်မဟုတ်ပါဘူးမလွဲတာလို့ရာရေးရတာပါပဲအခုတရားနဲ့တွေ့တဲ့အခါကျတော့လေဒီသစ္စာတရားတွေကလူတိုင်းနိုင်တဲ့တက်ဆိုင်နေဆိုတာသိတဲ့အတွက်ဒါကိုကြတော့မဖြစ်မနေစိတ်ထားနဲ့မရရအောင်ကြိုးစားပြီးတော့မှတရားတစ်ပုဒ်ချင်းစီရဲ့လူချင်းလေးကိုဆွဲထုတ်နိုင်မှုတရားချင်းချုပ်ကလေးကိုရေးရပါတယ်အဲ့လိုရေးလာတာခံခွင့်ပြီးလာလာလောက်ကြတရားဝင်တွေစပြီးတော့မှငားတဲ့အချိန်ကစပြီးတော့မှရေးနေတာအခုချိန်ရှိပါပဲအဲ့လိုရေးတဲ့အတွက်သူများကငားလေစီခြင်းနဲ့စေတနာနဲ့ဘုက္ကတော်ဘုရားကြီးရဲ့မူရင်းသက္ကလုံတန်းတရားနည်းချုပ်တွေကိုဆွဲထုတ်ရတဲ့အခါကျတော့ကိုယ်ကိုယ်တိုင်ပြောတယ်ဆိုရင်လည်းကိုပြောတဲ့သက္ကလုံကဘုက္ကတော်ဘုရားကြီးပြောတဲ့သက္ကလုံနဲ့အချို့တရားမှုချင်းမတူဘူးဆိုတာသိတဲ့အတွက်ကိုကတစ်ဆင့်ပြန်ပြောတဲ့သဘောမျိုးမဟုတ်ပဲနဲ့စေမံခံပြီးတော့မှဘုက္ကတော်ဘုရားကြီးရဲ့ဝိဉ္ဇကလုံးနေတိုင်းအနည်းချုပ်ရေးရတာပါအဲ့ဒီလိုရေးတဲ့အတွက်လဲကိုယ်မှဒီတရားသိဉာဏ်တွေက နည်းနည်းနည်းကိုပို့ပြီးတော့မှနားလည်ပါတယ်အခုလိုတရားပြန်ပြီးတော့မှရှင်းပြနိုင်တယ်ဆိုတာလဲအဲ့ဒီအကျိုးကျေးဇူးကြောင့်မလို့ပါပဲလို့ရတာတော့အင်မတန်ပင်ပန်းပါတယ်ဒါပေမဲ့သာသီသာကိုရေးလို့မျိုးဒိဋ္ဌာသံဃောဖြစ်တဲ့အခါကျတော့အစိရေးလို့မျိုးမဟုတ်ပဲနဲ့လူသားတိုင်းနဲ့သက်ဆိုင်တဲ့အသိဉာဏ်ဖြစ်တဲ့အတွက်ဒီတော့အားရှိတဲ့အတွက်ဦးဇင်းနေနဲ့စူးစမ်းပြီးတော့မှဒီတရားနည်းစုပ်လေးရင်းရင်းနဲ့ပဲကိုယ်ကိုယ်တိုင်လည်းဒီတရားကိုပို့ပြီးတော့မှနည်းနည်းနည်းနည်းနားလည်ပါတယ်အများကိုပြောပြတဲ့အခါမှာလည်းပို့ပြီးတော့မှစီတီမီမီပြောပြနိုင်တာပါပဲအဲ့ဒီလိုစူးစမ်းအားထုတ်လို့ရရှိလာတဲ့အခြေအနေတစ်ခုကိုဒါပါရမီရှိလို့ဆိုတဲ့သဘောမျိုးပြောတာမျိုးကြတော့ဦးဇင်းနေနဲ့ဘာမှတော့ပြန်တော့မပြောပါဘူးဒါပေမဲ့ဒီလိုမျိုးမဟုတ်ဘူးဆိုတာတော့ဦးဇင်းကိုယ်ကိုယ်တိုင်စိတ်တကြနားလည်ပါတယ်ပါရမီဆိုတာကအတိတ်ကဦးဇင်းတို့ကိုယ်စီကိုယ်ကပါရမီကိုယ်စီရှိခဲ့တဲ့အတွက်အခုချိန်မှာဘုရားသာနာလည်းရှိနေတယ်ဆရာကောင်းသမားကောင်းတွေလည်းရှိနေတယ်ကိုယ်မှာထောင်နိုင်တဲ့နားရှိမှုဆိုတာတော့ကိုယ့်ရဲ့တရားတရားလေးအရင်ခံပြီးတော့မှကျူးသာအထုတ်တယ်ဆိုရင်ဒီတရားတရားတွေကိုထောင်နိုင်ရဲ့နားလေးရှိလာမှာပဲရှင်းကြံအားထုတ်နိုင်မှုဆိုတာကိုယ့်ရဲ့ကိလေသာနဲ့ကိုယ်စစ်ထိုးရပါလိမ့်မယ်ဒီလိုစစ်ဆိုးနိုင်တာပဲပါရမီလို့ခေါ်ရပါလိမ့်မယ်ဦးဇင်းနေနဲ့ကြတော့ဒီလိုအခက်အခဲတွေမျိုးမျိုးကြားတဲ့ကဒီဓမ္မဒါနလုပ်ငန်းလေးကိုဖွင့်တယ်ဒီလိုဖွင့်တဲ့အတွက်ဓမ္မဒါန်ကြီးမားတဲ့ဓမ္မဒါနကျေးဇူးရောကိုယ်ကိုယ်တိုင်ဥပဒနာတရားကိုရှင်းကြံအားထုတ်တဲ့အတွက်ဒီကျေးဇူးတွေကိုဓမ္မဒါန်ကြီးမားတဲ့ကုသိုလ်ကံတစ်ခုကိုတစ်ဖြည်းဖြည်းနဲ့အချိန်ကြီးနီးပါလုံလာနိုင်တဲ့အတွက်လည်းကိုယ်ကံကြမှာပြောင်းလဲမှုကအင်မတန်ကိုသိတာရှင်းရှားပါတယ်ဒီလိုအချိန်တွေနဲ့ဇုံလာတဲ့အချိန်မှာဦးဇင်းကိုပါမီလို့ပြောတာမျိုးကြတော့ဦးဇင်းလိုလုပ်တယ်ဆိုရင်ဦးဇင်းလိုလည်းနားလည်မှာပါပဲအလွယ်တကူဖြစ်အောင်လဲဆိုတာမျိုးယူဆတဲ့သဘောမျိုးကြတော့လုံးဝမမှန်ကန်ပါဘူးဦးဇင်းသင်္ကန်းဝတ်တဲ့အခါကျတော့လည်းဆုံးကန်တဲ့အိမ်ကြီးမှာဒီကတော့လူငယ်ချင်းအတူတူသူကတော့အိမ်အောင်နဲ့ဒါနီတာဝန်တွေနဲ့အိမ်အောင်ရဲ့စံပြေတဲ့အခါကျတော့ဦးဇင်းသင်္ကန်းဝင်နိုင်တာဘယ်ပါရမီရှိတယ်ဆိုပြီးတော့မှပြောခံရတာပါပဲဒီလိုသင်္ကန်းဝင်နိုင်မှုဆိုတာလေလက်ကူရမဟုတ်ပါဘူးဦးဇင်းနေတဲ့ဒီကိုယ်လေးကသင်္ကန်းဝင်ချင်တဲ့စိတ်ကလည်းရှိတာမဟုတ်ဘူးခုံကြီးမျိုးလည်းမဟုတ်ပါဘူးတာနာပြူတာမျိုးလည်းသူကြကြမရှိတာပါဘူးဦးဇင်းရဲ့အတိုင်းဝိုင်းကစီဝိုင်းလောကထဲမှာပဲရှင်နေတဲ့အတိုင်းဝိုင်းအဲ့တော့ဒီလိုအတိုင်းဝိုင်းကြားထဲမှာဒီလိုသင်္ကန်းဝင်နိုင်မှုဆိုတာသောတန်ယောလေကူကူအဆက်အရရအစင်းနဲ့ဘယ်နည်းနဲ့မှဖြစ်မလာပါဘူးဦးဇင်းတရားချင်းချင်းအားထုတ်လို့တာဘုရားရဲ့ယေရှုတရားတွေကိုသိနာလေလာတဲ့အတွက်ဒီဆိုင်လုံးမကုန်နိုင်တဲ့ဘုရားရဲ့ယေရှုတရားတွေကိုအခုတရားပြပြီးတော့မှကိုတတ်နိုင်ဆုံးပြန်ပြီးတော့မှယေရှုဆက်တဲ့သဘောမျိုးပါပဲပိုင်ဆိုင်တဲ့ပစ္စည်းအားလုံးရောကိုပိုင်ဆိုင်တဲ့အချိန်ကြီးအားလုံးရောကိုယ့်ရဲ့ဘဝတစ်ခုလုံးရောယုံနဲ့မျိုးမှဒီလိုသာနာပြုတဲ့လုပ်ငန်းမျိုးကိုဝိရဏလို့မကျင့်ကြံမအားထုတ်ဘူးဆိုရင်ဥဒိတယ်လေးနဲ့မှလုံးဝမဟုတ်ပါဘူးဥဒိတယ်မိဘတွေအနေနဲ့ကြတော့လဲဆရာတရားဆံဃာကိုနားလည်မှုနည်းတဲ့အတွက်လဲသူတို့အနေနဲ့လောကီမှာပဲဒါယမီစီးပွားရေးနဲ့ပဲနေနေကျင်တာပါပဲဒါမှသာချမ်းသာစစ်လို့ထင်တာပါပဲအမေနဲ့ညီနှောင်ကအမေရိကန်မှာရှိပါတယ်ဥဒိတင်ကဝတ်ဖို့ဆုံးရချက်ချပြီးဆယ်လကျူတင်ပြီးတော့မှသူတို့နိုင်ငံမှာပြောပြထားတာပါပဲဒီလိုပြောပြထားတာတော့မှဦးဇင်းကိုနိုင်ငံသားကိုလာပြီးတော့မှအလုပ်လုပ်စေခြင်းနဲ့ဆန္ဒရတာအင်မတန်ကြီးမားတာပါပဲတော့ဦးဇင်းတင်ကားမှုမချင်းဆွေးပေါ်မျောလင်းချက်မလျှော့ပါဘူးနိုင်ငံသားရဲ့လူထုပစ္စည်းတွေဘယ်လောက်ဆန္ဒလာဘလို့ခွင့်ရေးတွေရနိုင်တာဒါတွေနဲ့မိဘဥုံနဲ့တော့ဦးဇင်းတင်ကားမှုမချင်းတော့လူကြီးတွေမှာပဲနေတိုင်းကျင်လည်စေခြင်းနဲ့ဆန္ဒရှိတာပါပဲဒါပေမဲ့နောက်ဆုံးဘလို့မှမတက်တာလို့လည်းခံမှလာခွင့်ပြုတာပါပဲစိတ်ကပါဠိကောင်းလာရဲ့ဆိုရင်အခုချိန်မှာဦးဇင်းနေနဲ့အဆက်အစရရလွယ်လွယ်ကူကူနဲ့တင်ချာမှာတွေ့ကြုံလိုလိုပဲရုပ်ကိုယ်တရားဘက်မှာသာနာပြုတဲ့ဘက်မှာလည်းလွယ်လွယ်ကူကူအစဉ်နဲ့ဖြစ်လာပါလိမ့်မယ်ဒါပေမဲ့အတိတ်ကပါဏီကတော့လဲခဲ့ပါလိမ့်မယ်အခုဒီဘဝမှာတရားနဲ့ပတ်သက်တဲ့အချိန်အားစပြီးတော့မှဦးဇင်းရဲ့လောဘဒေါသမောဟခိုင်းတဲ့ဘက်မှာအတုံးချတဲ့အချိန်မျိုးတစ်ဖြည်းဖြည်းဒီဝိဇ္ဇာမှာဝိဇ္ဇာလို့ဆိုတဲ့ဓမ္မဒါနလုပ်ငန်းလေးစာပြီးလုပ်ဖြစ်တဲ့အခါကျတော့ဒီလုပ်ငန်းမျိုးဆိုတာကကောင်းတဲ့တရားတရားနဲ့တော့မလုံနိုင်ပါဘူးဆရာသာနာရှင်းရှင်းထောက်ပံ့မှုအတွက်ငွေကြေးလူတန်းတွေဆိုတာမျိုးကကိုယ်ငွေကြေးလေးပဲတစ်ချိန်လေးပဲစိုက်ထုတ်ပြီးတော့မှလူတန်းလိုက်တဲ့သဘောမျိုးပါပဲဒီလိုလုပ်ငန်းလေးလုပ်ရဆိုတာကကိုယ်ပိုင်ဆိုင်တဲ့ငွေကြေးရောကိုယ့်အတွက်အချိန်ရောဒီလုပ်ငန်းလေးဖွင့်နေသေးသည်ဒီလုပ်ငန်းအတွက်အချိန်ပေးရမယ်ပြီးတော့ကိုယ့်ရဲ့နှုတ်အားတွေကိုပေးရမယ်ဒီလိုလုပ်နိုင်မှုဆိုတာကောင်းတဲ့တရားတရားနဲ့မဖြစ်ပါဘူးတရားကိုကျင့်ကြံအားထုတ်မှလားဦးရင်းနေတဲ့ငွေကြေးတွေကတရားတော်ပေါ်မှာတရားတရားက အင်မတန်ရေးခဲ့တယ်ဒီလိုဓမ္မဒါနလုပ်ငန်းလေးနဲ့ဒါနပြုတယ်ဆိုတာကတော့တော်တော်လေးကိုကြီးမားတဲ့လုပ်ငန်းတစ်ခုဖြစ်နေလာပါပြီဒီကြားထဲကကိုကိုနိုင်သင်္ကန်းဝတ်ပြီးဒါနပြုတယ်ဆိုတာမျိုးကြတော့တော်တော်ကိုခဲရင်ပါတယ်ဘလူကြီးနဲ့မှလွယ်လွယ်ကူကူနဲ့ဒီလိုဖြစ်လာမှာမျိုးမဟုတ်ပါဘူးဦးသိန်းကိုနိုင်ကလည်းဒီလိုဆန္ဒမရှိခဲ့ပါဘူးလောကီလူတွေနဲ့ပဲလောကီဆန္ဒတွေပဲရှာဖွေပြီးတော့မှလောကီကောင်းကျိုးကိုပဲလုံးမယ်ဆိုတဲ့အတိဉဏ်လောက်ပဲရှိတာပါဆရာသာနာနဲ့တွေ့ရတဲ့အခါကျမှဓမ္မရာအကောင်းစစ်ဆန္ဒစစ်ဆိုတာကိုတိတိကျကျနားလည်လာတဲ့အတွက်လောကီရှင်မင်းရဲ့ပန်းနိုင်တဲ့အကုန်လုံးကိုဆွလွတ်ပြီးတော့မှကိုယ်ပိုင်ဆိုင်နာတဲ့ပစ္စည်းတွေအကုန်လုံးကိုဆွတ်လို့ပြီးတော့မှဆရာ့ကိုတရားနဲ့ကျေးဇူးပြန်ဆက်တာပါဘူးဒီလိုကိုစီကွန်ကတော့ပါရမီကိုစီကပြည့်နေတဲ့အတွက်အခုလိုအချိန်တွေမျိုးမှာလာပြီးတော့မှကိုစီကွန်ကရှုံနေကြပါတယ်ဦးဇင်းတို့မှလည်းဝိရိယကိုစီယဉ်ကျေးညာကိုစီသရတရားကိုစီရှိနေကြပါတယ်ဒီမှာရှိတဲ့ရည်ရှင်းတွေကိုလောဘဒေါသမောဟခိုင်းတဲ့ဘက်မှာအတုံးချပဲနဲ့ဆရာခိုင်းတဲ့ရတနာလုပ်တဲ့အလုပ်ပဲမှာအားထုတ်တယ်ဆိုရင်တော့ဒီနည်းမျိုးနဲ့ဆိုရင်တော့ကိုယ်ကိုယ်တိုင်လည်းစိတ်ကချမ်းသာမှုကိုရရှိပါလိမ့်မယ်။အများစုကလည်းဖျားဆိုတာအများစုကိုဆောင်ရွက်တဲ့နေရာမှာဖျားလောက်ကြီးမြတ်တဲ့အများစုဆောင်ရွက်နိုင်တဲ့လူလုံးဝမရှိပါဘူး။အဲ့ဥဒင်းတို့အနေနဲ့လည်းအခုဖျားသာနာဖျားအမွေထားရခဲ့တဲ့အတွက်တရားတွေတော့ရှိနေပါလေ။ဒီတရားတွေကိုပွားချင်းချင်းအားထုတ်မယ်။ဒီတရားသိဉာဏ်တွေနဲ့အများကိုဖြန့်ဝေပေးမယ်ဆိုရင်တော့ဒီတဲ့ကြီးမားတဲ့ကုသိုလ်ဆိုတာလည်းမရှိလာပါဘူးဒီလိုအချိန်တွေမျိုးကိုဦးဇင်းတို့ကိုစီကိုကကျုံနေကြတာပါပဲမိခွေရေကိုရောင်းရယူနိုင်ရယ်ဆိုရင်ကိုကျိုးအတွက်ကောအများကျိုးအတွက်ကောအထီရောက်ဆုံးကိုယ့်ရဲ့အချိန်တွေကိုအသုံးချနိုင်ပါလိမ့်မယ်လောဘဒေါသမောဟခိုင်းလာနေပဲအချိန်ကုန်နေမယ်ဆိုရင်တော့ကိုယ်ကိုယ်တိုင်းလည်းစိတ်ကဲချမ်းသာမှုကိုမရရှိနိုင်လို့အများရဲ့စိတ်ကဲချမ်းသာမှုကိုလည်းကြည့်ရောက်ရောက်ပေးသွင်းနိုင်ကြအကြောင်းမရှိပါဘူးအခုချိန်မှာတော့ဦးဇင်းတို့အနေနဲ့ကိုကြည့်ကဒီလမ်းကွဲလေးမှာကျုံခဲ့တဲ့ဘုရားသာနာနဲ့ကျုံတဲ့အချိန်လေးမှာဒီရလာတဲ့အခွင့်အရေးကိုလွဲသုံးစားမလုပ်ဘဲနဲ့ကိုချမ်းသာဖို့အတွက်ကောကိုနဲ့ပတ်သက်တဲ့လူတွေချမ်းသာဖို့အတွက်ကောဒီတရားသိဉာဏ်နဲ့ပဲကိုဘွားတန်လျာကြောင်းလဲဖြစ်ဖို့ရှုသာအားထုတ်နိုင်ဖို့ပဲအရေးကြီးပါတယ
်ဘုရားကသဗ္ဗေသင်္ခါရအနိစ္စအသောတဲ့ဘုံထဲမှာပြည့်တယ်လို့ပေါ်လာတဲ့သင်္ခါရတရားတွေကြီးပဲရှိပါတယ်။ဒီသင်္ခါရတရားတွေကအဖြစ်မှာပဲနန်းဆုံးပါတယ်။ခိုင်ခန့်ပြင်းရတာသူ့မှာမရှိပါဘူး။သက်ရှိပဲဖြစ်ဖြစ်၊ကျက်မဲ့ပဲဖြစ်ဖြစ်သင်္ခါရတရားတွေကြီးပါတယ်။အကြောင်းကြောင့်ဖြစ်တဲ့ဇူတရားကြီးပဲ။သူ့ဖြစ်စေတဲ့အကြောင်းတရားကမမြဲတဲ့အတွက်ဖြစ်ပေါ်လာတဲ့ဇူတရားကလည်းမခိုင်ခန့်မပြင်းရပါဘူး။သောတဲ့ဘုံထဲမှာအားကိုးရှာမယ်ဆိုရင်တော့ခိုင်မြဲတဲ့ဤပြည့်စုံတဲ့စိတ်ကစိတ်ဓာတ်မှုကိုမရနိုင်ပါဘူး။ဘုရင်ပြတတ်တဲ့ဘဝတည်းကတောင်းနေတဲ့ရွယ်တည်းကကလေးဘဝမှာဒီပအားကိုးရပါတယ်။ငယ်ချင်းတွေကိုအားကိုးရပါတယ်။အမြဲတမ်းကြီးနိုင်ငယ်ချင်းဘဝနဲ့ဆိုရင်ထိတ်လန့်ရတဲ့ဘဝနဲ့ပဲနေရတာပါပဲ။ကိုယ်မှာအင်အားမရှိတဲ့အခါကျတော့အင်အားကြီးတဲ့လူရဲ့နှိမ့်သက်တာတွေယောဂအန္တရာယ်တွေသတိစံရရဲ့အန္တရာယ်တွေဒါတွေကိုစွန့်ရင်ထိမ့်လန့်ရပါတယ်အဲ့တော့မိဘအောင်အားကိုးတော့လဲငငယ်ချင်းတွေအားကိုးတော့လဲကိုယ့်ရင်ထဲကစွန့်ရင်တော့ကစိတ်ကိုတော့ပြေပြောက်သွားအောင်မိဘကလည်းမတတ်နိုင်ပါဘူးရှင်နေသားလောက်မှာအတော်တွေနဲ့နေတဲ့အခါကျတော့လဲအတော်တွေကိုအားကိုးပါတယ်ကုလေးတွေအတော်တွေကိုအားကိုးပါတယ်ဒါပေမဲ့လဲဈေးကြီးကြီးငယ်ခဏခဏကြာပါတယ်ကိုကခေါင်းကမာတော့အောင်ရင်သစ္စာရရလည်းမတတ်တော့ရောက်တဲ့နေရာမှာအဆင်မပြေပါဘူးအခုသို့ရင်တော့ကနဲ့ကိုယ်ပဲဘယ်သူမှအားကိုးလို့မရပါဘူးအားကိုးတော့ရှာတာပါလေရှာပေမဲ့လည်းမတွေ့ပါဘူးခိုးနေတာလောက်မှမိဘကိုအားကိုးပြန်တော့လဲစိတ်ကကျဉ်းနှံ့မှုတော့မရရှိပါဘူးဘာလို့အားကိုးလို့အားကိုးရမှလည်းမသိဘူးတရားမှကြောက်ရတယ်ရောဂါဖြစ်မှကြောက်ရတယ်သမွေးကြမှကြောက်ရတယ်သို့ရင်တော့ကရင်းနဲ့ပဲကြီးသေးခဲ့ရတာပါ23နှစ်သားကြမှာကိုကိုကိုအားကိုးတော့မယ်ဆိုပြီးမိဘလက်အောက်ကရုံးထွက်ပြီးတော့ကိုအားကိုကိုပြောမှစီးပွားရှာပါရဲ့ကိုကိုကိုအားကိုးတော့ဒီဝတ္ထုပစ္စည်းတွေတော့ပိုင်ဆိုင်ပါရဲ့ဒါပေမဲ့စိတ်ကအေးချမ်းမှုတော့မရပါဘူးကိုပိုင်ဆိုင်မှုများလာတာနဲ့မြရုံးထုပစ္စည်းတွေကစိုးရင်စိုးရှုံးမှာကိုပူပန်ရပါတယ်ကိုကိုကိုအားကိုးတော့လဲဒီခန္ဓာက อากูยาเส้นวงเดียวด้วยสิ่งที่จะมูร์ออกมาอย่างว่าอยู่ยกการจริงเนี่ยนี่จะได้ขนาดเลยกูไม่พิจารณาเนี่ยกูน้ำเลยเนี่ยจะได้ไหนเนี่ยจะว่าเลยไม่พิจารณาจริงเนี่ยวันนั้นเนี่ยอากูเดียวนั่นเลยยาอีบาลสิ่งที่มาหรอกที่จะดูเนี่ยสิ่งที่อะไรอากูยาวไม่ใช่บาลแต่ในด้านคุณที่เว้ยอากูรู้ยาวไปว่าอากูจริงเนี่ย ทุกคนสุขกันนะมีสุรานะสุขกันขนาดอากูยากะมาใครเนี่ยเนี่ยด้วยจุกจ้าละวะเนี่ยแต่สกุลเนี่ยตามมาเตียนเนี่ยดูเรื่องข้าจะมาเนี่ยเตียวลีลาอินลีลาอินเนี่ยเตียจะรับกูอากูเองอากูละอากูขันมาเองกูยงจีรุลีลาอินลีลาละกูสิขันมาอีจะมึงยาวะเนี่ยเตียเนี่ยกูจะสกันเนี่ยกูอีจะมาเองตั้งไงนี่ไงตั้งไงอีจะมาเองเตียเนี่ยดูรู้มาเอง นั่นสักคนนี้เราลองชาวพุทธแก่เลยสี่ชั้นนั่นเองที่ที่ตรงนี้สี่ชั้นนั่นเองทางนี้เลยสี่ชั้นนั่นเองโอ้ปีไหนนะที่เดียวเลยสุราวนั่นเลยเราบ้าเลยแล้วนั่นเลยเดือนเลยคุณกูอาบูทางนี้เลยเดี๋ยวทุกจิตสิเลยอีกาสิมีอยู่เลยมีกูมองมาเลยเดี๋ยวกูขันเอาว่าอาบูปูโรเลยสิ ไปใส่นั่นเลยยูทูบจิตสิเดียวสู้นั่นเองสิเดียวก็สิ่งเกี่ยงยิ่งมูบีนั่นมาอากูอยากเสียมีสิจะนั่นอยากกูคิดว่าอะไรวะแต่มาขันยังอยากสิอากูอยากสิกูอยากอาทว่าไม่ดีอ่ะกูชอบไม่เล่นสุบีที่นี่จะจับปลาอะไรเนี่ยจะนั่นอยู่ลึกใจไหนมาเลยแล้วกี่วันวะกูอากูดีเนี่ยโน่นดีเนี่ยสิ่งนั่นเอง
ส่วนตัวการเนี่ยชาวพุทธเราเนี่ยยุทธจิตสิ่งเนี่ยเมื่อเราเนี่ยเจอการเจอหรอถามอ่ะกูจะสิ่งกูอีจะมุ่งไปไหนเอาไปเสียไปยุทธจิตสิ่งเดียวไหมไม่ใช่หรอกอะไรสิ่งกูด้วยโลกาจีเนี่ยชาวพุทธเราไปแต่เลยอากูดูสิ่งเดียวสิ่งเดียวเลยสงสัยมาส่วนตัวการสิ่งกับที่ดินนี่จะขึ้นอะไรยังไม่รู้เนี่ยจีรอถามอ่ะอากูอยากเสียมหัวบ่าว อ่ะปุ๋ยไม่ดีแล้วว่ะไม่ใช่เรื่องอะไรปุ๋ยว่าว่ะที่เด็กชายเจ้าเลยปุ๋ยว่าว่ะทำมีดีสิเป็นสิละน่าเลยแล้วว่ะกูขนาดกูยังเลยมีว่ะไม่ใช่นายรู้บ้างมีโดนบ้างมีบ่บ้างมีเดียวเราขันยังแล้ววะตอนที่เดียร์มาหน้ามีดีเราขันยังแล้ววะไปใส่นายยูทูบที่เดียร์เลยมีดีว่ะไม่ได้ยูสู้ลงนายมาเดี๋ยวตรงนี้เนี่ยสู้ลงนายมาคุณเอ็มใส่เนื้อ
กูก็ขับอยู่ทางไหนมาแล้วสิ่งที่จะมูยาบาลีว่ามีอยู่ไกลหาวิโรที่จะมูรู้จริงเลยสุรุ่งไม่ยาบาลกูไกลหาเรื่องมีอยู่รู้จักมาแล้วที่จะมูยาบาลีเนี่ยเกมสู้นายน้องมาเนี่ยเนี่ยมาเราสู้นายยาบาลีที่ท่านนายอยู่เจ้าหรอกหาลูกเจ้าหรอกกูด่ากูต้องมีหรอกเจ้าหรอกกูจะสิรุ่งเจ้าหรอกแล้วมันกูสิ่งที่มาเกมเชื่อมูยี่จีบาลได้ยูดีเกมอาโมกูบูยี่จีบาล เกิดเช่นนี้เมื่อเกิดอาคุณนี้เมื่อสุนีโนสุนีโนกามียะเนี่ยเราจะขันยาบาลีไหมปฏิอาทุเดสราโลอาคุยาเสพติดโลกาโดรามโมหะตีเด็ดเตียสิเนี่ยเป็นยังพูนี่ในบรรทุเดชนะสิบุยาสิบุด้วยอาทุวาระวะว่าโยงจีเนี่ยจูดาอาทุเดสุนีโนกูบอกคุณลุงเจ้าเนี่ยตัววาลีไหม แต่เนี่ยมาข้ามมาไม่อยากวิ่งเด็กฉันอาศัยกูอยากวิ่งธรรมดาอากูอยากเสพเป็นแต่เนี่ยอากูอยากพบกูสุบิโรมาคุ้มสิ่งที่มาเลยเย่เย่เช่นอะไรเนี่ยแล้วเชื่อพูดด้วยจูด้าอะไรเนี่ยธรรมดาเนี่ยตอนนั้นเนี่ยจูอาจูน่าบาลีเนี่ยลูกเชียจูจากวันมาวันนี้เนี่ยตุยจูอาจูน่าบาลีเนี่ยแล้วเมื่อเนาะลูกวายาลาบิเมเลยตอนนี้ก็สั่งเองเว้ยคำบอกนี้ขันใจเว้ยเชิงกงอมเลยสุยเนาะ ยาดียาเลยบัวก็ช่วงนี้ช่วงมาเลยยาดานามาปุ่นเนาะตรงที่ลูกดีไปรัวมาบ้างชูยาบ้างยาดานามีชีวิตชีวาลูกดีลูกดาร์ก็ยี่เด็กเก่านานเลยลูกชายมีชีวิตถ้าเป็นรัวมาบ้างยาดานาชีวิตชีวาล็อกไม่ยอมพูนี่ไม่ชนะพูดชนะนี่เป็นชนะด้วยชนะสิบุลูกดีชนะเนี่ยประมาณไหนสิลูกไม่ยาเลย ใครเนี่ยได้ชนะสิบุญยานายเนี่ยเชนี่เนี่ยโจนี่เนี่ยด้วยที่คนอยู่กว่ายาวมีอยู่ส่วนเนาะช่วงนี้ช่วงมาเลยเนี่ยช่วงดาวอยู่มาอาทุกัน
လူငယ်တဲ့လေးနှစ်နှစ်လပိုင်းဖေဖော်ဝါရီလရဲ့ရက်တရက်မှာသူရင်ဆိုင်ကမနေဂျာတယောက်နဲ့စစ်စိတ်ဆယ်မိုင်ကောင်ကဘာရက်တရားစံလေးတစ်ခုမှာတရက်တနာရီတရားထိုင်ဖို့မိစေတရားကဖိတ်ခေါ်တာနဲ့သွားခဲ့ပါတယ်အဲ့ဒီအချိန်မှာတော့ကိုယ့်ရဲ့ခေါင်းထဲမှာဖေဖော်ဝါရီကိစ္စလေးနဲ့ပဲဖြစ်တတ်နေတာပါကိုယ်ရဲ့တနာခိုင်းတဲ့အလုပ်ကိုပဲအချိန်ပြည့်တနာကျူးဆဲတယ်လို့ခံနေရတာပါပဲ။စေတန်းအောင်ပြီးတဲ့ကဒီပိုင်းလောကထဲမှာစက်သုံးနှစ်လုံးလုံးဒီတနာကျူးဆဲရပဲအမျိုးမျိုးကပြောမှမမောတိုက်နေခဲ့တဲ့ဘဝရန်ခိုင်းတဲ့အလုပ်ကိုအခါမှမလုပ်ခဲ့ဘူးပါဘူး။အဲဒီမှာတော့ဒီစစ်တယောက်ကဖိတ်ခေါ်တာနဲ့ပဲအာနာတဲ့စိတ်နဲ့ပထမဆုံးတရားတနာကြီးဆိုပြီးသွားပြီးတော့မှတရားထိုင်ကြည့်ရပါဘာထိုင်နေနေမှာလဲဘုခုဆရာတော်ဘုရားရဲ့တရားတွေကိုကျောင်းတိုင်းဆရာတော်ငါတစ်စက်ငါကြားခွင့်ရပါတယ်အတိအကျမှသိသမုပ္ပါဆိုတာကိုပထမဆုံးအချိန်စပြီးတော့မှနားလည်တာပါပြီးတော့တနာကြီးတရားထိုင်ရပါတယ်ဝိပဿနာနဲ့ပထမဆုံးအချိန်စပြီးတော့မှထိတွေ့ခြင်းပါပဲအဲ့မှာမှဦးဇင်းဘွားရဲ့ဘဝတစ်စက်ချိုးအပြောင်းလဲရစတင်လာပါဘူး။ခုနားထဲမှာတစ်ခါမှမကြောက်ဘူးခဲ့တဲ့ပုဂ္ဂိုလ်တ attva ငါတူမရှိဘူးဆိုတဲ့ဒိဋ္ဌိပြုတ်တရားလေးဒီစကားကြီးကိုကြားတဲ့အခါတစ်ခါမှမကြောက်ဘူးတော့လဲစိတ်ထဲမှာစွန့်နေပြီးတော့မှဝင်သွားတာပါပဲ။ဒီမှန်တရားကိုသိခြင်းနဲ့စိတ်ညှိလာခြင်းနဲ့စိတ်ကတော်တော်လေးကိုပထမတစ်ချိန်ကြားတာနဲ့ပဲခံတိုင်းမှမှဖြစ်သွားတာပါအဲ့လိုနဲ့တရားတနာကြီးတရားထိုင်နေတယ်ပဲအဖြစ်ဖြစ်နဲ့တရားထိုင်နေခြင်းကတရားကိုတနာကြီးထိုင်နေခြင်းကတော့ငြင်းပြန်လာတာပါဒီကုန်းကတနာကျိုးဆွဲတယ်လို့အချိန်ပြည့်ခံနေရတဲ့ဘဝအနေပြီးတော့မှတရားထိုင်နေတဲ့အခါကျတော့ဉာဏ်ဉာဏ်လုံးလေးအဖြစ်ဖြစ်နဲ့ရလာပါတယ်ဝင်ရတဲ့ဉာဏ်ဉာဏ်လုံးလေးကြည်လင်လာတာနဲ့မျှကိုလုတ်ခဲ့တဲ့ကိုလုတ်နေရတဲ့လုတ်ကြီးလုတ်တည်းရဲ့ပေါင်းကျိုးဆူကျိုးတွေကိုပို့ပြီးတော့မှနားလည်လာတာပါ။ဉာဏ်ဉာဏ်လုံးပွင့်လေးလေးလောကီရဲ့အကြောင်းကိုပို့ပြီးတော့မှနားလည်လာလေးလေးအဖြစ်ဖြစ်နဲ့လောကီကနောက်ဆုံးချင်လာလေးလေးဖြစ်လာတာပါ။ဘယ်သူမှလောက်ခိုင်းတာလည်းမဟုတ်ပဲနဲ့ကိုယ့်ရဲ့တဏှာနမိတ်ကြီးခြင်းနဲ့သင်္ဘောကြော်ကြားခြင်းနဲ့လူချင်းရခြင်းနဲ့ကိုယ့်ရဲ့တဏှာကျူးဆွဲရဟုစတုံးနည်းလုံးလုံးမမောနိုင်မပိုင်နိုင်ကခဲ့ရတာအခုတော့ဘုက္ခဆရာဘုရားရဲ့အကူအညီနဲ့ဉာဏ်ဉာဏ်လုံးလေးပွင့်လာတဲ့အခါကျတော့ဉာဏ်သူအစ်စ်ကိုအချင်းချင်းနဲ့နားလည်လာတာပါပဲကိုယ်ဒုက္ခပေးနေတာဘယ်သူမှဒုက္ခပေးတာမဟုတ်ပါဘူးကိုယ့်ရဲ့စိတ်မှာရှိတဲ့မကောင်းတဲ့လောဘပြုစရာကိုခံနေရတဲ့တွန်ပွားရောက်နေတယ်ဆိုတာကိုအချင်းချင်းနဲ့နားလည်လာတာပါပဲနားလည်လာတဲ့အတွက်လဲရုန်းထွက်ဖို့ကျူးသားခြင်းနဲ့စိတ်ကပူပြီးတော့မှအားကောင်းလာတာပါကျူစာရင်ကျူစာရင်နဲ့ပဲနှစ်မြကြတဲ့အခါကျတော့လောကီလူတွေဘဝမလုပ်ပဲနဲ့ဉာဏ်နဲ့ဆုံးပြနိုင်ရဲ့အချိန်ကြီးဖြစ်ကိုပိုင်ဆိုင်တဲ့ရုပ်ဝတ္ထုပစ္စည်းတွေရောအားလုံးကိုတရားတော်အတွက်ပြီးတူပြီးတော့မှတရားကိုစိတ်ချလက်ချသို့ရင်ပူပန်စရာမရှိပဲနဲ့အနောက်ချက်မရှိပဲနဲ့တရားအားထုတ်နိုင်ရတာပါပဲအဒီကနေပြီးမှနောက်နှစ်နှစ်နီးပါးကြာတဲ့အခုအချိန်ဒီနေ့တင်းကြလာပြင်းနေမှာမှအင်္ဂါဝင်နိုင်တာပါဒီနေ့လေးနှစ်ကဘွားချင်းနေနဲ့ရှင်းလာရင်တော့အပြည့်အဉ်းချင်းကလည်းတွင်တန်းကွာချောက်တော့ပါလေဒီကတော့ကျုံဖြစ်လို့ဖြစ်မှမသိပဲနဲ့ဒီလိုအမောဆိုင်နေရတာပဲရှားနေဖွေနေရတာ ਉਹ ပဲဂုံယူခဲ့တာပါမိကောင်းစေကောင်းမတွေ့တဲ့အတွက်နှလုံးသွင်းမှားပြီးတော့မှကိုလိုတူလိုသူသူစင်နေကြားထဲမှာပဲယုံရင်ကံရင်ချာရင်ဖွေရင်လည်းပဲလုပ်ခဲ့တဲ့အကုသို့ကံတွေကဥမတံများပါတယ်လူငယ်လေးဖြစ်တဲ့အခါကျတော့လူကျန်ရှိရင်လည်းစူးစူးဆိုင်ဆိုင်နဲ့မနေမနာကျူစာပန်းစာလုပ်တတ်တဲ့အတွက်ကိုလျှောက်တဲ့လမ်းကမှားနေတော့ဖြစ်လိုက်တဲ့အကုသို့ကံတွေကမနေပါဘူးအဲဒီတော့တော့နားမလည်ပါဘူးဉာဏ်ဉာဏ်လုံးလေးရလာတဲ့အခါမှာဉာဏ်ဉာဏ်လုံးနဲ့ကိုကျန်ရှိတဲ့အခါကျတော့ကိုလိုထားတာတွေကအခုလိုစိတ်ကြီးအများကြီးဖြစ်ခဲ့တယ်ဆိုတာကိုနားလည်ပြီးတော့မှကြောက်ရွံ့လာတာပါပဲ။အဲဒီတော့ရုံထွက်ခြင်းလို့တရားကိုအားကိုးလေးလေးအဖြစ်တရားများများပေါ်တွေ့လာလေးလေးအဆုံးရွေးကြံမ်းမရှိတော့တဲ့လောက်ကို ဖြစ်သွားတာပါပဲယေဇာနာမရှိဘူးဆိုတာလောကီကိုလောဘဒေါသမောဟမဖြစ်ဖက်နဲ့လောကီလုပ်ပြီးဘယ်လိုမှလုပ်လို့မရဘူးဆိုတာနားလည်လာတဲ့အတွက်လဲဘုရားသင်္ဟာချင်းကြီးခံခြင်းနဲ့စိတ်တွေချမ်းသာတာနဲ့နေခြင်းနဲ့စိတ်တွေဒီစိတ်တွေရဲ့နေရာမှာကိုယ်စိတ်မှာလောဘဒေါသမောဟမဖြစ်ဖို့ဘူးပဲပို့ပြီးတော့မှဆွေးရင်လာတာပါလောဘဒေါသမောဟဖြစ်ရမှာ哦အင်မတန်ကြောက်လာတာပါကာယကံဝစီကံမပြောပါနဲ့မနောကံမှာကိုယ့်ရဲ့စိတ်ကလေးမှာမကောင်းတဲ့စိတ်ကလေးအာယုံတော်အတန်းဆန်ပြီးတော့မှချက်ကလေးပေါ်တာအစနားလေလာနေနေဖြစ်စေဖြစ်စေလေးကိုပေါ်စားပေါ်စားအကုသို့စိတ်ကလေးတွေကိုပို့ပြီးတော့မှနားလေလာနေနေပို့ပြီးတော့မှကြောက်ရွံ့လာနေနေပါပဲဒီစိတ်ကမကောင်းတဲ့အကျိုးတရားပေါက်ပြီးမယ်ဆိုတာလဲဒီဒီချာချာနားလေလာတဲ့အတွက်ဒီစိတ်ကြီးတွေမဖြစ်ဖို့အခုပဲခေါင်းထဲမှာရှိတော့ပါတယ်လောဘဒေါသမောဟတွေမရှိမှပဲထာနာလေးမယ်ဆိုပြီးတော့မှဒါလွင့်ဘာမှအရေးမကြီးတော့ဘူးဆိုပြီးဒီလမ်းကိုလိုင်းရင်းလိုင်းနဲ့နောက်ဆုံးသင်္ကန်းဝတ်တဲ့အချိန်အခုလိုတရားပြန်ပြရတဲ့အချိန်လေးတည်းဖျားခိုင်းတဲ့ဉာဏ်ခိုင်းတဲ့အလုပ်ကိုအချိန်ကြီးလုပ်နိုင်တဲ့ဘဝကိုရတာပါအခုဒီကရမကြီးလည်းဦးစင်းလိုပဲကြီးမြတ်တာခိုင်းတာနဲ့အချိန်ကုန်နေရတဲ့ဘဝအနေပြီးတော့မှတကယ်ချမ်းသာစိတ်ကိုဖျားခိုင်းတဲ့အလုပ်ကိုလုပ်မှတရားသိတဲ့သိဉာဏ်ကကိုယ့်နှလုံးသားမှာကိန်းလာပါပါအဲ့လိုဖြစ်သေးခြင်းနဲ့သံသားနဲ့ပြန်ပြီးတော့မှတရားပြပေးတာပါလောကီဆိုတာကတော့ဥစဉ်နဲ့ကိုယ်တိုင်ခံစားခဲ့တဲ့အတွက်ချမ်းသာစွတ်ဆိုတာမရှိဘူးဆိုတာကိုသင်ချာနားလည်ပါတယ်နားလည်တဲ့အတွက်လည်းဒီလောကီလုပ်နေတဲ့အရှင်းမပုံမဲနဲ့တကယ်ချမ်းသာစွတ်ဖြစ်တဲ့တရားမွေပေးခဲ့တဲ့ရက္ခဏမောကိုကျွတ်ကျွတ်သားသားလျှောက်ပြီးတော့မှကိုယ်တဏှာရဲ့ကျုံဖြစ်တဲ့ဘဝလွတ်အောင်ရုန်းသိခြင်းနဲ့ဆန္ဒနဲ့တရားပြပေးပါလေ။စိတ်ပြည့်ရှုရဲဆိုတာဒီခန္ဓာအမှန်တရားကိုအဓိပညာနဲ့ဉာဏ်အောင်အကဲခတ်နေတာပါပဲ။ဝိသေကုံကြဘာမှမရှိပါဘူး။ဒါပေမဲ့ကုသိုလ်တကာကုသိုလ်ရဲ့မှာဝိပဿနာကုသိုလ်လောက်အကျိုးကျေးဇူးများတာမရှိပါဘူး။စာတော့ကုသိုလ်နဲ့တေချာနားမလည်ပါဘူး။ခန္ဓာရပေါ်လာတဲ့စိတ်ပြည့်နေတာလေးတွေကိုအနိစ္စဒုက္ခအနတ္တလို့နှလုံးသွင်းနေတာလေးနဲ့ကုလကံကောင်းလာမယ်ဆိုတာကိုယ်တိုင်မလုပ်ကြည့်ဘူးလက်တွေ့မဆန်းတတ်ကြည့်ဘူးဆိုရင်တော့ဘလို့မှဖြစ်နိုင်နေရာမရှိဘူးလို့ထင်ရပါတယ်။ဒါပေမဲ့တရားထုတ်ရင်အားထုတ်ရင်လည်းမှဥပဒနာကုသိုလ်ကအကြီးမြတ်ဆုံးပဲဆိုတာကိုနားလည်လာတာပါ။သူငယ်ငယ်လေးကကောင်းအောင်မာတဲ့ခါကျတော့ဒီကံဒီကံနေတတ်တဲ့အတွက်အဆင်ပြေမှုလေးတွေကအများကြီးရှိပါတယ်။တရားနဲ့မရှိတွေ့ခင်29နှစ်အရွယ်တည်းကကိုကူကူဆံမကောင်းဘူးဆိုတာတေချာနားလည်ပါတယ်။ကံဆိုးလည်းမဆိုးပါဘူး။ကောင်းလည်းမကောင်းပါဘူး။အစစအရာရာကိုယ့်ရဲ့ဝိရိယအားဉာဏ်အားကိုအားကိုးပြီးရုံးမှကံမှပဲရပါတယ်။အစင်းင်းဆိုတာမျိုးတစ်ခါမှမဖြစ်လာပါဘူး။ငငယ်လေးတွေကကိုဖြစ်ချင်တာဖြစ်ဖို့အတွက်ကိုလုံးချင်တာတွေလုပ်ဖို့အတွက်ဉာဏ်နဲ့တိုက်ခတ်ရပါတယ်။ဉာဏ်ကြီးငယ်ကြာပြီးတော့မှပဲကိုလိုချင်တာကိုရယူရပါတယ်။ဒီလိုကူကူအစင်းနဲ့ဆိုတဲ့သဘောမျိုးသူစင်းဘွားမှာမဖြစ်ပါဘူး။သူစင်းရဲ့ညီမာတော့ညီငယ်ဆုံးကတော့ကုလကံအင်္ဂဏကောင်းပါတယ်။အဆသာရာအစင်းပြေပါတယ်။သူတို့နဲ့နိုင်ရှင်တဲ့အခါကျတော့ကိုကူကူကုလကံမကောင်းဘူးဆိုတာသိပါတယ်။ဒီဟာလဲအတန်ရအောင်ကဒီလိုပဲလာခဲ့မှာပါပဲ။ဘုရားဒါအောင်ပြုပြင်လို့ရနိုင်တယ်လေ။မထင်ပါဘူး။အဲ့တော့တန်အောင်အားမကိုးပါဘူး။အမြဲအကွဲ့ဝိရိယရဲ့ဉာဏ်ပညာရဲ့ဒါအောင်ပဲအားကိုးပြီးတော့မှပညာရှာတော့လဲ။ဉာဏ်နဲ့ဝိရိယကိုပဲအားကိုးပါရဲ့။ဒီပါရှာတော့လဲ။ဒီဉာဏ်ကိုပဲရှင်းတန်းသိပြီးအားကိုးပါရဲ့။တရားနဲ့မရှိပြည့်ခင်အချိန်ကတော့ကိုယ့်ရဲ့ကံနဲ့ပတ်သက်ပြီးတော့မှကံကံအကျိုးလဲတိတိကျကျမယုံကြည်ပါဘူးကိုကျိုးသားရင်ကိုလူကျင်တာရအောင်ယူနိုင်တယ်ဆိုတာတော့ပဲနားလည်ပါတယ်တကယ်ကိုတဏှာကြီးနဲ့အရင်နဲ့တုန်းကတရားထိုင်တဲ့အခါကျမှတစ်ချင်းချင်းနဲ့ကိုယ့်ရဲ့ကုလကံကမယုံကြည်နိုင်တော့အောင်ပဲကောင်းလာတာကိုတွေ့ရတာပါအစစအရာရာကအစင်းနဲ့အစင်းနဲ့ဖြစ်လာတယ်အစာပိုင်းတော့လောကီမှာကံကောင်းလာတာကိုတော်တော်လေးအံ့ဩပါတယ်အစာပိုင်းမှာတော့စိုက်ဆိုင်မှုလို့ပဲ င်တာပါလူကုန်းတော့ဒါမျိုးမတိုက်ဆိုင်ရဘူးတော့လူကုန်းလေးကကိုကိုကိုကံမကောင်းဘူးလို့နားလည်ထားတဲ့လူတယောက်ကအဆက်ဆက်ရရအစင်ပြေလာတာမျိုးကိုဖြစ်တင်တဲ့ဥစ္စာတွေကအောင်မဆိုင်ရပဲနဲ့တိုက်ခိုက်ပြီးယူပါပဲနဲ့အလွယ်တကူဖြစ်လာတာမျိုးဒါမျိုးလေးတွန်းအားပါများလာတဲ့အခါကျတော့အဲ့ဒီမှာတရားအပေါ်မှာတရားတရားပုံပြီးဆက်တန်လာတာပါဒါပေမဲ့ဒီလောကီချမ်းသာရုံသင်နဲ့မနေတဲ့အတွက်လည်းတရားရုံတော့ခေါင်းထဲမှာတော့မထည့်ပါဘူးကုလကံကောင်းလာတာအတွက်လည်းသင်နဲ့သာယာမှုမဖြစ်ပါဘူးကုလကကံကောင်းခြင်းလို့လုပ်တာမဟုတ်တဲ့အတွက်လည်းယူတာတော့ဥပက္ခပြုထားပါတယ်တရားရဲ့အကျိုးကျေးဇူးတွေကိုပို့ပြီးတော့မှခံစားနေနေစိတ်ထဲမှာတရားတော်ပေါ်မှာတရားတရားပို့ပြီးတော့မှချက်တန်လာနေနေပါပဲနောက်ဆုံးကျတော့တရားအကျိုးကျေးဇူးမြားလွန်းလာနဲ့ကာနာပြုခြင်းနဲ့စိတ်ကလေးပေါ်ပြီးဝိဇ္ဇာမဝိဇ္ဇာလို့ဆိုတဲ့တရားစာုပ်ငါရဲ့ဆိုင်လေးကိုစပြီးတော့မှဖွင့်ပြသွားတာပါမလို့ကမနေနိုင်ဘူးဖြစ်သွားတာပါအရင်တော့တရားနဲ့ပတ်တဲ့ကာနာပြုခြင်းနဲ့စိတ်မရှိပါဘူးနားလည်းနားမလည်ပါဘူးဆရာရဲ့တစ္ဆာတရားတွေဟာကိုယ်တိုင်ကြည်ကြံအားထုတ်ပြီးတော့မှလက်ချမ်းသာဖွင့်ချမ်းသာနိဗ္ဗာန်ချမ်းသာကိုကိုယ်တိုင်ရယူခံစားဖို့ကြိုးစားအားထုတ်အောင်လည်းဆိုတာနဲ့နားမလည်ခဲ့ပါဘူးနားလည်တဲ့အချိန်ကျတော့သတော်အောင်နားရပါတယ်လောကကြီးမှာဒီတော့ကောင်းတဲ့အတိဉာဏ်ရှိတဲ့တန်းနဲ့တရားခင်းသိခဲ့တဲ့မြခင်တန်းရှိတဲ့တန်းနဲ့တရားတန်းတွေတရားထုတ်တဲ့နေ့အကြောင်းကိုယ်တိုက်တွန်းပြောဆိုတာဒီတန်းတွေမကြားရတာဘူးတော်တော်လေးကိုစိတ်မကောင်းဖြစ်နေပါတယ်အဲ့ဒီအတွက်လဲအများမလုပ်တဲ့အလုပ်လုပ်တဲ့လူငယ်တဲ့အလုပ်ကိုလုပ်မယ်ဆိုပြီးတော့မှဒါနာရဲ့လိုအပ်တဲ့ကွက်လက်လေးတစ်ခုကိုဖြည့်သိမယ်ဆိုပြီးအိုက်ဆိုင်ကြီးဖွင့်လာပါတယ်အဲ့ဒီကြတော့ဓမ္မဒါနာကုသိုလ်ရဲ့ကုသိုလ်တကာကုသိုလ်တဲ့မှာတရားအလှပါအကြီးအကျဆုံးဆိုတာကိုဖတ်ပြီးတော့မှလက်တွေ့ခံစားရတာပါ။ဒီကုန်းကတော့ဝိပဿနာကုသိုလ်ရဲ့အကျိုးကျေးဇူးကိုပဲခံစားရပါတယ်။အဲ့ဒါလေလောကီအကျိုးကျေးဇူးရောလောကုတ္တရာအကျိုးကျေးဇူးရောအခုပစ္စုပ္ပန်မှာစိတ်ကအေးချမ်းမှုရောဘယ်လိုဝေကြီးနေမှဘယ်လိုရုပ်ထုအမှမပေးနိုင်တဲ့ကိုယ့်ရဲ့စိတ်ကအေးချမ်းခြင်းကိုယ့်ရဲ့အေးချမ်းခြင်းကိုရရှိပါတယ်။ဒီအားဖြင့်ဓမ္မဒါနလုပ်ငန်းလေးတွဲပြီးလုပ်တဲ့အခါကျတော့ကိုကကုသိုလ်ကကုသိုလ်တဲမှာအကောင်းဆုံးကုသိုလ်နှစ်ခုကိုအပြိုင်နဲ့လုံးမိရတာဖြစ်တဲ့အတွက်လည်းကုသိုလ်ကံကမယုံကြည်နိုင်တော့ဖြစ်သွားတာပါ။နောက်ပိုင်းဖြစ်တဲ့အတွေ့အကြုံတွေကတော့ကိုယ့်ကံကြမ္မာလုံးဝကျောင်းလွင်သွားတယ်ဆိုတာကိုနားလည်တော့တာပါ။အရင်ကလည်းရှားလိဖြစ်သွားတာပါပဲ။အဓိကကတော့တရားကိုဖြစ်ဖြစ်ကိုဝိပဿနာစစ်စစ်ကိုအနိစ္စဒုက္ခအနတ္တဆိုတဲ့ဒီခန္ဓာအမှန်တရားကိုစောင့်ကြည့်တဲ့အတွက်ကိုယ့်ရဲ့စိတ်မှာလောဘဒေါသမောဟတွေနေတဲ့နေလာတာအဓိကအကြောင်းရင်းပါပဲကိုယ်စိတ်ကဖြူစင်လာတာနဲ့အမျှကိုယ်စိတ်ကဖြစ်ကျင်တဲ့စိတ်တွေလိုချင်ရချင်တဲ့စိတ်တွေတဖြည်းဖြည်းနည်းသွားပြီးတော့မှဖြစ်တဲ့အလုပ်ကိုပဲဖြစ်ကျင်လာပါတော့တယ်လုပ်တဲ့အလုပ်ကိုပဲလုပ်ကျင်လာပါတော့တယ်အဲ့ဒီမှာအများကျိုးအတွက်ကိုလုပ်ကျင်တာမှန်တယ်မျှကိုဖြစ်ကျင်တာမှန်တယ်မျှလည်းတဖြည်းဖြည်းနဲ့ဖြစ်လာတာပါပဲကိုယ့်အတွက်အစစအညာမှာအစဉ်ပြေလာပါတယ်ကိုဖြစ်ကျင်တဲ့ဥစ္စာတွေကတဖြည်းဖြည်းနဲ့ဖြစ်လာတာပါပဲအင်းနဲ့ဉာဏ်နဲ့ကြွားပါတယ်။နောက်ချက်အသားစီးရမရှိတော့တဲ့တော့ကိုဖြစ်သွားပါတယ်။သူတရားပြန်ပြပြီးတဲ့ဆိုတာလည်းတရားရဲ့အကျိုးကျေးဇူးတရားရဲ့ကျေးဇူးကိုသိနာလေစီခြင်းလို့ပါ။တရားတော့တစ္ဆာတရားကြီးထားခဲ့တာပါပဲ။ဒါမဲ့နိုင်နာရှင်းချင်အာထုတ်တဲ့လူကရှင်းရောက်ချင်အာထုတ်တဲ့လူကအင်မတန်ကြီးဖြစ်ပါတယ်။အဲဒါကြောင့်တစ္ဆာတရားကြီးကိုဟောထုတ်တဲ့နေရာမှာလည်းတရားတရားအင်မတန်အားနည်းကြပါတယ်။တကယ်ကိုအတွက်အကျိုးစီးပွားအစ်စ်အများရဲ့အကျိုးစီးပွားအစ်စ်ဖြစ်တဲ့ဒီသစ္စာတရားတွေကိုအာနာပြုတဲ့နေရာမှာအားနေပြီးတော့မှလောဘဒေါသမောဟခိုင်းတဲ့အလုပ်ကိုပဲကိုဒုက္ခရောက်ကြောင်းပဲကိုအဓိကထားနေကြတာလေးများပါလေအဲ့ဒီအတွက်လဲလွယ်ချက်ကိုဖြစ်တဲ့အနေနဲ့ဥသေကုလကံကောင်းလာတယ်လို့စိတ်ကအေးချမ်းမှုရတယ်လို့အေးချမ်းမှုရစေခြင်းနဲ့စေတနာနဲ့တရားကိုကျေးဇူးဆက်တဲ့အနေနဲ့ဘုဘုဆရာတော်ဘုရားကြီးကိုကျေးဇူးဆက်တဲ့အနေနဲ့ပြန်ပြီးတော့မှတရားပြပေးတာပါဆရာကောင်းရင်တော့လက်ကဘာမှမခက်ပါဘူးဆရာမကောင်းရင်လည်းဘလောက်ပဲဝိရိယကောင်းကောင်းဉာဏ်ပညာကောင်းကောင်းမရနိုင်ပါဘူးအဲ့တော့ဥစဉ်ကိုတွေးမလို့ပြတိစကြနားလည်ပါတယ်ခုမှဘာရင်ချင်းမှမရှိပါဘူးဆရာတော်ကြီးတွေကျေးဇူးနဲ့တာခုတို့ပြန်ပြီးတော့မှတရားပြပေးနိုင်တာပါဥစဉ်ပြောတဲ့အတိုင်းကျူသာအထုတ်မယ်ဆိုရင်တော့တရားညံ့မလိုက်တဲ့အတွက်တရားကိန်းတဲ့လူကိုတရားဆောင်ချောက်ပါလိမ့်မယ်တရားရဲ့အကျိုးကျေးဇူးတွေကိုမယုံကြည်နိုင်တော့ခံစားပါလိမ့်မယ် တရားသာထုတ်တဲ့လူတွေအနေနဲ့အမိကျင့်တယ်မရှိဘူးလောဘဆရာကလည်းအားကြီးတယ်ဘဝဖြစ်ခြင်းတရားဖြစ်ခြင်းစိတ်တရားသိပြီးတော့မှမြားတယ်ဆိုရင်ပထမဆုံးစပြီးတော့မှမြားတဲ့ခက်ခဲရတရားထိုင်တဲ့ဝိညာဉ်အောင်မခံမရနိုင်ဖြစ်တာပါပဲဒုက္ခဝိညာဉ်အောင်မခံနိုင်တာပါအဲဒီကျင့်တယ်မလို့ထားဘူးဆိုရင်အဲ့ဝိညာဉ်အောင်တင်းကြီးမခံနိုင်တဲ့အတွက်ပဲတရားထိုင်ရမှာတော့ကြောက်ရွံ့သွားတတ်ပါလေ ဒါနဲ့အဲ့ဒီခက်ခဲကဆရာတော်ကောင်းရင်တထိုင်ခြင်းနဲ့တော့ကျော်သွားနိုင်ပါလေခက်တာဒုက္ခဝေဒနာပါဒုက္ခဝေဒနာကြတော့ဘောအမြဲတမ်းဒုက္ခဝေဒနာကိုခံစားနေတဲ့အခါကြတော့ဒီဒုက္ခဝေဒနာကိုအပြတ်မရှိခြင်းတဲ့အတွက်လေဒုက္ခဝေဒနာကိုနိုင်ပြီးသွားတဲ့အခါကျရင်ဒုက္ခဝေဒနာမှာပဲတရားမတက်တော့ပဲနဲ့တရားထိုင်ရင်ရှင်သာရာမှုနဲ့ပဲဖြစ်ကြဒီကဘူပြီးတော့မှ မတွေ့တော့ပါဘူးသူစဉ်တရားစထိုင်တော့တရက်တနာရီနဲ့၅ရက်ထိုင်ရင်၅ရက်မြောက်မှာပဲဆရာသမားရဲ့အကူအညီနဲ့ဒုက္ခဝေဒနာကိုအကျဉ်းသားရီကိုနိုင်ပါတယ်ဆက်ဆက်ထိုင်ရင်တရက်၂ရက်၃ရက်၄ရက်လောက်ကတော့နိုင်ဘက်တော့မထိုင်နိုင်ပါဘူးမခံရနိုင်အောင်ဝေဒနာကျေးထန်လို့တဲ့အတွက်လဲခန္ဓာကိုယ် တောင်းရှိပေးရပါတယ်နောက်ဆုံးတည့်ရကြတော့ဘာပဲဖြစ်ဖြစ်ကျူးစားပြီးတော့မှထိုင်ကြည့်မယ်ဆိုပြီးတော့မှထိုင်လိုက်တာနိုင်ဘက်လောက်နေတော့မခံရနိုင်ဖြစ်တာပါပဲအဲ့ဒါမျိုးသင်ကြီးခံရင်းနဲ့ခံရတဲ့ဝေဒနာကတော့ဒါပထမဆုံးလည်းဖြစ်တဲ့အခါကျတော့တတော်ကြီးကျယ်တာပါဘယ်လိုမှမခံရနိုင်အောင်ဖြစ်တဲ့ဝေဒနာပါပဲအဲ့ဒါကိုဆရာမရဲ့အကူအညီနဲ့ဆရာတော်ကမေဒီနာရှင်ဆရာလေးက ဒီနာမပြတ်တရားပို့ချပေးတဲ့အတွက်မပြတ်အားပေးတဲ့အတွက်ထိုင်ခြင်းတနာကြီးကျော်သွားတယ်။တနာကြီးခွဲကျော်ကျော်နှစ်နာရီလောက်ထိထိုင်လိုက်ပါပဲ။အဲ့ဒုက္ခဝေဒနာမမြဲဘူးဆိုတာကိုသိချာနားလည်တာပါ။အဲ့ဒီတနာကြီးလောက်၄ပါးထိုင်ပြီးတဲ့အချိန်ကစပြီးတော့မှတနာကြီးဆိုတာအေးစိတ်ထိုင်နိုင်သွားတာပါ။တနာကြီးခွဲတနာကြီးလောက်ကတော့ဒုက္ခဝေဒနာကြီးမှမရှိဘူးလည်းဘယ်နဲ့ဘယ်ဆက်ပြီးတော့မှထိ ည်းပဲမနိုင်မချင်းရတော့ကိုယ်ကကြိုးစားပြီးတော့မှတိုက်ပြရမှာပေါ့နိုင်တော့ရင်လည်းချမ်းသာမှုကပြောစရာမရှိပါဘူးမနိုင်ရင်လည်းခံရတဲ့ဒုက္ခကလည်းကိုယ့်အတွက်တော့အကြီးဆုံးပဲဖြစ်နေမှာပါအဲဒီဥစ္စာကတော့အခုဦးသိန်းတရားပို့ချပေးတဲ့အခါကျတော့ဒုက္ခဝေနာအလွယ်တကူအနိုင်ယူလိုက်ပါတယ်ဦးသိန်းပြောတဲ့အတိုင်းသာလာပြီးနှလုံးသွင်းမယ်ဆိုရင်နောက်ခက်တာကျတော့ဒုက္ခဝေနာကြုံလွန်သွားတဲ့လူတွေအနေနဲ့ဘုရားထိုင်တဲ့အခါမှာအေးချမ်းမှုပဲရနေရပါတယ်။ဉာဏ်အားကောင်းနေတော့ဒါပေမဲ့အဲဒီအေးချမ်းမှုကိုကျင့်တတ်တာရတဲ့တဏှာကိုကြတော့ဖြစ်ဖြစ်မရှိနိုင်တဲ့အတွက်လဲဉာဏ်ကထပ်ပြောမှဖြစ်ဖြစ်ကိုဒီလက်ထပ်ပြီးတော့မှမတွေ့တတ်တော့ပါဘူး။ကိုယ်ကဒုက္ခဝေဒနာကိုခံစားခြင်းနဲ့စိတ်ကအားကြီးနေလို့ပါ။အဲဒီဥစ္စာကြတော့တရားထိုင်ုံနဲ့ထိုင်နေနဲ့မလုံလောက်တော့ပါဘူး။တရားမထိုင်တဲ့အချိန်ကြီးမှာပါ။ဥပဒေရိတ်တမှာတရားစံဝင်တဲ့အခါဒီမှာအိမ်မှနေတဲ့အခါဒီမှာရောဒီကုလုံးကတော့ကြုံးမိတဲ့ထိုင်တာပါ။တရားထိုင်တတ်တဲ့အချိန်ကစပြီးတော့မှဒုက္ခဝေဒနာကိုကြီးကြီးမားမားမရှိတဲ့အချိန်ကစပြီးတော့မှဒုက္ခဝေဒနာကြတော့မရှိတတ်တာနဲ့တခြားအချိန်တွေမှာပါခေါင်းကိုမမှတ်ပဲထိုင်တော့ပါလေ။တောင်းတောင်းအမိနဲ့မထိုင်တော့ပါဘူး။တတ်နိုင်တဲ့လောက်နေချင်းပဲလဲလျောင်းခြင်းနဲ့စိတ်တွေပေါ်ရင်တော့မှစိတ်လိုမလိုက်တော့ပါဘူး။ဒါကဒီလဲလျောင်းခြင်းနဲ့စိတ်ကကိလေသာစိတ်ပဲဆိုတာကိုနည်းနည်းရိပ်မိလာတဲ့အတွက်လဲတရားမထိုင်တဲ့အချိန်တွေမှာပါကိုယ်စိတ်အလိုကိုမလိုက်ဘဲနဲ့ကိုယ်စိတ်ကိုအမြဲတမ်းဒုက္ခဝေဒနာမခံစားကြအောင်ဆိမ့်ပြီးနေရတာပါအဲ့လိုဆိမ့်မှလည်းတရားစောင့်ဝင်တဲ့အခါကျတော့ဒုက္ခဝေဒနာကိုပို့ပို့ပြီးတော့မှရှုတတ်လာတာပါဒီတိုင်းနေနေရတော့တရက်မှတနားရီလောက်ပဲကြိုးစားရုံနဲ့ရတော့တရက်ကိုတနားရီပဲကြိုးစားမယ်ကျန်တဲ့အချိန်မှာတော့ဒုက္ခဝေဒနာကိုခံစားမယ်ဆိုရင်တော့ဒီဒုက္ခဝေဒနာကိုအနိုင်ယူနိုင်ဖို့ကမလွယ်ပါဘူးကျန်တဲ့အချိန်လေးမှာပါတတ်နိုင်တယ်လို့ဒီလေးချိန်ပြီးတော့မှဒုက္ခဝေဒနာကိုမဖြစ်အောင်စိတ်အလိုမလိုက်ဘဲနဲ့နေခြင်းဘက်မှာမလိုဘဲနဲ့အိပ်ဖို့ပါပဲရိတာရီဝင်နေဆိုရင်အများကြီးအတရားခံရတာပြင်ပန်းနေဆိုပြီးတော့မှစားပြည့်တဲ့ခါကျရင်တရေတမောအိပ်ကြပါရဲ့မအိပ်ရင်လည်းကြောခင်းပြီးတော့မှလှဲပြီးတော့မှတက်တောင့်တက်တာနေကြတာပါပဲအဲ့ဒါဒုက္ခဝေဒနာကိုခံစားနေတာပါအဲ့လိုဒုက္ခဝေဒနာကိုလိစားတစ်ဖက်ရင်မုန်းတစ်ဖက်တက်တဲ့ခါကျတော့တက်လိုက်ကျန်တဲ့အချိန်ကျတော့ဒီကောင်အားကြီးအောင်ခံစားလိုက်ဆိုရင်တော့ဒုက္ခဝေဒနာကိုခံစားခြင်းနဲ့တဏှာကိုတတ်ဖြစ်ဖို့ဆိုတာကတော်တော်ခဲရင်းပါတယ်။ဒါဒုက္ခဝေဒနာကြတော့ကိုယ့်ရဲ့ကြိုးစားမှုကပိုပြီးတော့မှ ဝိရိယစိုက်ပြရပါလိမ့်မယ်ဒုက္ခဝေဒနာဆရာအကုနဲ့ကြုံနိုင်ပါလိမ့်တယ်ဒုက္ခဝေဒနာကြတော့ကျန်တဲ့အချိန်ဒီမှာပါအဒီလေးကပ်ပြီးတော့မှမပြတ်နှလုံးသွင်းနိုင်မှဒုက္ခဝေဒနာကိုအနာယူနိုင်ပါလိမ့်မယ်ဒုက္ခဝေဒနာခံစားခဲ့တာကတဏ္ဍာရီလုံးခံစားခဲ့တာပါသတ္တဝါတိုင်းကြည့်လိုက်ပါအမြဲတမ်းကိုယ့်ကိုယ်ကိုတက်တောင့်တက်တာဖြစ်အောင်အမြဲတမ်းနေတာပဲအဲဒုက္ခဝေဒနာကိုကောင်းတဲ့အချိန်ပြီးတော့မှစိနခံစားနေတာပါအဲ့ဒီတဏှာကြောင့်လဲတဏှာတွေကမထွက်နိုင်တာပါအဲ့ဒီတဏှာကြောင့်လဲဒီတဲ့အေးချမ်းနဲ့နိရောဓဆိုတဲ့လောဘဒေါသမောဟတွေမရှိတဲ့ချမ်းသာစိတ်ကိုမရတာပါအဲ့တော့အဲ့ဒီချမ်းသာဒုက္ခလေးကိုစိနတာယာနေမယ်ဆိုရင်တော့အခုဘဝချမ်းသာတာလည်းယာယီပဲဖြစ်မှာပါအပယ်လေးပါးကိုလည်းပြန်ပြီးတော့မှသွားရပါလိမ့်မယ်ကိုယ့်ကိုယ်ကိုခင်လို့ဖွေးပြရတာတိစ္ဆာန်ကြီးပြရတာအပယ်ကျရတာပါခင်တယ်ဆိုတာလည်းအခုလိုလက်ရှိနေရတဲ့ဓာတ်ရှိတာနဲ့ခန္ဓာလေးနဲ့ဒုက္ခဝေဒနာတွေကိုခံစားရတယ်ဆိုတာဒါကုကုကိုခင်တာပါပဲအဲ့ခင်တဲ့တဏှာကိုကိုယ့်ရဲ့အခြေဆုံးယံလို့ဆိုပြီးတော့မှနားလည်ပြီးတော့မှဒီတဏှာမဖြစ်အောင်အငြင်းတဲ့တတိပညာနဲ့ထိနေမှတာဒုက္ခဝေဒနာကိုကျော်လွန်နိုင်ပါလိမ့်မယ်30ဘုံမှာတတဝအနန္တရှိပါတယ်ဘုရင်တို့ရရှိထားတဲ့ခန္ဓာ5ပါးဆိုတဲ့လူခန္ဓာ5ပါးပါဝင်တတဝအနန္တခန္ဓာတွေကထုတ်လိုက်မယ်ဆိုရင်တော့ရုပ်နဲ့နာမ်ဆိုတဲ့မတိတတ်တဲ့ဓာတ်ကြီးလေးပါဖောက်ပြန်နေတဲ့ရုပ်ကဲ့သို့ဘောတွေရေသိတတ်တယ်ဆိုတဲ့နာမ်ရဲ့ဘောတွေရေဒီရုပ်နဲ့နာမ်ရုပ်နဲ့နာမ်ပါပဲရှိပါတယ်လူတွေတိစ္ဆာန်တွေခွေးတွေကြောင်းတွေလက်တွေဇမားတွေအမျိုးမျိုးတော့ခေါ်ဝေါ်သတ်မှတ်တာပါပဲဒါနဲ့တကယ်တမ်းရှိနေတဲ့အမှန်တရားကတော့အချိန်တိုင်းဖောက်ပြန်ပြည့်နေတဲ့ဓာတ်ကြီးလေးပါရဲ့ဘောကြီးဓာတ်ရုပ်ရုပ်လို့ခေါ်ပါတယ်ပြီးတော့ကိုသိပြီးသိတဲ့သိတတ်တဲ့ဘောဒါနာငယ်တဘောပါပဲခန္ဓာ5ပါးထုံးလာနေတော့ယုံနဲ့နှစ်ပါးဒါလည်းရှိပါရဲ့ဒီခန္ဓာ5ပါးကိုဘယ်သူမှခံစင်းလာတာမဟုတ်ပါဘူးဒီခန္ဓာဖြစ်ရခြင်းရဲ့မူလနှစ်ဖြာဆိုတဲ့အကြောင်းရင်းတစ်ခုကအဝိဇ္ဇာနဲ့တဏှာပါပဲစိတ်သာမသိတဲ့အဝိဇ္ဇာမသိတဲ့အတွက်ဉာဏ်ထားတဲ့ခန္ဓာကိုငါပဲသူပဲဆိုပြီးတော့မှသိမ့်ပိုက်တဲ့တဏှာမသိမှုနဲ့လိုချင်မှုနှစ်ခုကြောင့်မလို့ဘုရားတော်ကုလသီခန္ဓာ၅ပါးကိုရရှိနေပါတယ်။မသိတဲ့ဝိဇ္ဇာဆိုတာကဒုက္ခတစ္ဆာကိုမသိတာပါ။ဥဒိနောရရှိထားတဲ့ခန္ဓာရဲ့အမှန်တရားကိုမသိတာပါပဲ။တခြားမသိတာကိုဆိုလိုတာမဟုတ်ပါဘူး။မသိတဲ့ဝိဇ္ဇာနဲ့ဉာဏ်လိုခြင်းနဲ့ဉာဏ်ပြောမှခင်တဲ့တဏှာကြောင့်မလို့တဏှာကပခဲ့ရတာပါပဲ။ဒီမှာမှဖန်ဆင်းတာမဟုတ်ပါဘူး။ဝိဇ္ဇာဆိုတာလည်းမသိတဲ့စိတ်ပါပဲ။ရခြင်းလိုခြင်းနဲ့တဏှာဆိုတာလည်းဒါလည်းစိတ်ပါပဲမသိတဲ့အဝိဇ္ဇာနဲ့လူကျင်တဲ့တဏှာနဲ့ဖြာလာခဲ့တာဘယ်ဘဝတွေရောက်ကြည့်ဖြစ်စေဝိရဒါနဲ့ခန္ဓာကိုဒုက္ခတစ္ဆာလို့အိုင်းချပြီးတော့မှမသိပါဘူးမသိတဲ့အတွက်ရောက်တဲ့ဘဝမှာကိုရရဲ့ခန္ဓာကိုငါငေါ့စာလို့သိမ့်ပိုက်ပါတယ်ရောက်တဲ့နေရာမှာရောက်ရမွေးတဲ့ခန္ဓာ၅ပါးဖြစ်တဲ့ဒုက္ခတစ္ဆာကိုကာယသမီးတွေဆိုပြီးသိမ့်ပိုက်ပြီးတော့မှကိုမိသားစုရှင်တွေအတွက်ပဲမြေရန်တင်္ခါရဆိုတဲ့ကံလေးကိုပြုလုပ်တာပါပဲအဲ့တော့မတိမှုရှိတယ်ဆိုတာကတော့တတဝတိုင်းတတဝတိုင်းမှာရှိတာပါပဲမတိရဲ့ဝိဒါဆိုတာကတော့ဆရာပွင့်မာတာဆရာရဲ့ဆုံးမတိုင်ဥသေဘောကခုလိုဥပဒနာရှိမာတာဝိဒါဆိုတဲ့သစ္စာသိတဲ့ဉာဏ်ကိုရရှိနိုင်တာပါပဲဝိဒါဆိုတာကကိုရတာတဲ့ခန္ဓာကိုပုဂ္ဂိုလ်တတဝမဟုတ်ဘူးစသီးပြနေတဲ့ဒုက္ခတစ္ဆာလာဖြစ်တယ်လို့ပိုင်းပိုင်းနိုင်နိုင်သိသွားတဲ့အသိဉာဏ်ပါပဲ။ဘုရင်ဆယ်နှောင်းအောင်တဲ့အခါကျတော့ဝိဇ္ဇာနဲ့လက်ကလို့တက်ပါရဲ့။ဝိဇ္ဇာအဓိကနဲ့၅နှစ်တက်ပြီးတဲ့အခါကျတော့တက္ကသိုလ်ကပေးတဲ့ဝိဇ္ဇာဘွဲဆိုတဲ့ဒီအင်္ဂလိပ် honest way ကိုရရှိပါရဲ့။ဒီဝိဇ္ဇာဆိုတာကတော့လောကီဝိဇ္ဇာပါပဲ။လောကမှာဒီဝိဇ္ဇာနဲ့ပတ်သက်ပြီးတော့ဘယ်ရာတင်းတဲ့လူတယောက်ရဲ့အတိတ်ပြီးတိုင်းတဲ့အသိဉာဏ်တွေဘုရင်မှာရှိတဲ့အတွက်ဒီဝိဇ္ဇာဘွဲကိုရရှိပါရဲ့။ဝိဇ္ဇာဘွဲကိုရရှိဖို့အတွက်အချိန်မှန်မှန်ကြောင်းတက်ရပါတယ်။သံဃာကြီးဖြေပြီးတော့မှသူတို့တတ်မှတ်ထားတဲ့အသိဉာဏ်ဝေယသင်တဲ့လူတယောက်တည်တည်တိတိုင်းတဲ့အသိဉာဏ်ရှိမရှိဆိုတဲ့အင်္ဂလိပ်စာရေးခြင်းနေ၊ပညာရေးနဲ့ပတ်သက်တဲ့ရေးခြင်းနေရှိမရှိဆိုတာကိုလက်တွေ့သံဃာကြီးဖြေရပါတယ်။ဒီသံဃာကြီးအောင်တဲ့အတွက်ကျောင်းကပေးတဲ့ဝိဇ္ဇာဘွဲကိုရရှိပါတယ်။ဒီဝိဇ္ဇာဘွဲကိုရရှိတဲ့အခါကျတော့ဦးစင်းကဒီဘွဲနဲ့အတက်မမွေးပါဘူး။ဒီဘွဲကိုရရှိတဲ့အတွက်ကိုကိုကိုဝေမယခင်ကားတဲ့စာရင်ဝေရတဲ့လူတယောက်ဆိုပြီးတော့မှယုံကြည်မှုရှိလာတာပဲရှိပါတယ်ဒီပွဲနဲ့ပတ်သက်ပြီးတော့မှဥပုပ်ကိုဝေရတဲ့လူတယောက်ဆိုပြီးတော့မှမ မာနထောင်ရင်တဲ့စိတ်ကလည်းမသိမသာရှိတာပါပဲကျောင်းကပြီးတဲ့ဘွဲရတော့အခုပြစ်ထုတ်ပန်းဒီဝါချတဲ့နေရာမှာလည်းလုံးဝကြီး၆ခုပြည့်တဲ့ဘောမျိုးတော့မဟုတ်ပါဘူးအဲ့လိုမှရရှိလာခဲ့တဲ့လူမှုဆက်ဆံရေးပညာရည်နဲ့ဒီဘွားကြတဲ့အခါကျတော့တရက်ဆူတတ်တယ်လုတ်တက်ကင်တတ်တယ်ဆုံးရက်ချက်ဆက်တတ်တယ်ဒီဘွားကမိစ္ဆာတငယ်ချင်းတွေကြောင်းမှရရှိတယ်သူတို့ရဲ့အကူအညီနဲ့ဒီဘွားကြတဲ့အခါကျတော့ပုံပြီးတော့မှရှိရောက်တယ်ဒီလိုအကျိုးကျေးဇူးတွေပဲရရှိပါတယ်ကိုယ့်ရဲ့စိတ်မှာလောဘဒေါသမောဟနည်းဖို့အတွက်လောဘကျေးဇူးမပြုနိုင်ပါဘူးတဏှာခရီးအတွက်လည်းမသိရင်တော့အပင်မကြဘူးလို့သိနိုင်တဲ့အသိဉာဏ်မျိုးရည်ရည်မှုမျိုးကိုလည်းဒီဝိဇ္ဇာခွဲကမသိနိုင်ပါဘူးဘုရားတို့တရားထုတ်တယ်ဆိုတာကတော့ဘုရားတို့ကတန်လျာရေတောင်းကြီးဖြစ်တဲ့တန်လျာမှာမဆုံးနိုင်အောင်သိခဲ့ရတဲ့မသိတဲ့ဝိဇ္ဇာဒီဝိဇ္ဇာကိုဝိဇ္ဇာဖြစ်ဖို့တရားအားထုတ်တာပါပဲတရားထုတ်တဲ့အခါကျတော့ပညာတင်လို့ပါပဲအချိန်မှန်မှန်အားထုတ်ရပါတယ်ဘုရားတို့ရဲ့ဝိဇ္ဇာဆိုတာကအချိန်တိုင်းရှိနေတဲ့အခါကျတော့ပတန်လျာလုံးဝဆွဲလာခဲ့တဲ့ဣတိတာတုအတိလေဝိဇ္ဇာနဲ့အပေါ်လုံးလာခဲ့တဲ့အခါကျတော့ဒီဝိဇ္ဇာဆိုတဲ့တန်တိုင်းကြီးကလည်းအမတန်ကိုမြင်မာပါတယ်အဲ့တော့ကိုကဒါကိုနေ့စဉ်ပုံမှန်အားထုတ်ပြီးတော့မှဒီဝိဇ္ဇာသူကြီးပေါင်းသွားဖို့အတွက်ကြိုးစားအားထုတ်ရတာပါပဲမုဇ္ဇင်29နှစ်ရွယ်မှာတရားထုတ်ဖြစ်တဲ့အခါကျတော့အဲ့လိုမှပညာတင်လို့ပါပဲနေ့စဉ်ပုံမှန်အားထုတ်ရတာပါပဲပြီးတော့သံဝဲဖြေရလို့ပဲသူကြိုးစားပြီးတော့မှသံဝဲအောင်ဖို့အတွက်ကြိုးစားရလို့ပဲတဏှာပြီးအတွက်ဖျားသေးတဲ့ဝိဇ္ဇာဆိုတဲ့ဘွဲကိုရဖို့လဲတရားတရားကြားနေဝင်ပြီးတော့မှချင်းချင်းထန်ထန်အားထုတ်ရတာပါပဲနေ့စဉ်ပုံမှန်နေ့ချင်းထားတဲ့အတွက်လဲတရားစံနေဝင်ပြီးတော့မှအားထုတ်တဲ့အခါကျတော့အခက်အခဲမရှိပါဘူးပုံပြီးတော့မှချင်းချင်းထန်ထန်နဲ့ကိုယ့်ရဲ့ကိရိတာနဲ့စစ်တိုက်လို့ရပါတယ်ဒီကိရိတာကိုစင်မုန်းလို့ရပါတယ်တရားထုတ်လာတာနဲ့မြဘုရားကိုခန္ဓာအမှန်တရားကိုတစ်ချိန်ချင်းနဲ့ပုံပြီးတော့မှနားလည်လာတာပါပဲ။ဘုံတော့ကတော့ကိုယ်ရဲ့စိတ်အကြောင်းလည်းမသိဘူး၊ရုပ်အကြောင်းလည်းမသိဘူး။အချိန်တိုင်းဖောက်ပြန်ပြည့်စည်နေတဲ့ခန္ဓာပြောတဲ့ဒုက္ခသစ္စာဆိုတာတွေကိုကြာကောင်းမှောင်မတွေ့တဲ့အခါကျတော့ဘယ်လိုရှင်းရမှန်းလည်းမသိဘူး။ရှင်းဖို့လိုအပ်တဲ့စကားကိုလည်းမသိပါဘူး။ဒီပညာကိုဆရာပေးတဲ့ဝိဇ္ဇာဆိုတဲ့ဘွယ်ကိုမရရင်မဖြစ်ဘူးဆိုတာကိုလည်းနားမလည်ပါဘူး။နားမလည်တော့မလုပ်ခဲ့ဘူး။နားလည်တဲ့အခါကျတော့တစ်ချိန်ချင်းနဲ့ကြိုးစားတဲ့အခါကျတော့လည်းလုံရင်လုံတဲ့လောက်ဒါချင်းနဲ့ကိုယ်ခန္ဓာရဲ့အမှန်တရားကိုသိလာတာပါပဲဒီသိတဲ့ဝိဇ္ဇာဉာဏ်ဝင်လာတဲ့အခါကျတော့ကိုယ်မှာလောဘဒေါသမောဟဆိုတဲ့အာရှိတဲ့ကိလေသာတွေကတစ်ချင်းချင်းနဲ့ပေါင်းပေါင်းသွားတာပါပဲကိုယ်ခန္ဓာရဲ့အမှန်တရားကိုသိရင်ကိလေသာလည်းလည်နေပါပဲဉာဏ်ကထက်လာတာနဲ့မျှလောဘစိတ်တွေဒေါသစိတ်တွေတဏှာစိတ်တွေဒီစိတ်တွေဖြစ်လာခဲ့ရင်လည်းဒီစိတ်တွေကိုဉာဏ်အားကိုးနဲ့ဆရာပေးတဲ့ဝိပဿနာရှုတဲ့ဉာဏ်နဲ့ပဲသိမုန်းဖြစ်တာပါပဲမလို့ရင်လဲခိရတာတို့ကတစ်ချိန်ချင်းနဲ့ထူတဲ့ထူလာတာပါပဲကိုယ်ကစိတ်ကြအားထုတ်တယ်ဆိုရင်လဲလုံးရင်လုံးတဲ့လောက်ကိုယ်မှာလောဘဒေါသမောဟနဲ့တဲ့အကျိုးကျေးဇူးကိုခံစားရပါတယ်ဒါပေမဲ့အနုပြယကိလေသာကိုအမြင့်ကနေပြီးတော့မှတက်ဖြစ်ဖို့ကြတော့ကိုယ်ရဲ့နေရင်းနေရာမှာနေရင်းနဲ့အားထုတ်ရတာအခက်အခဲရှိပါတယ်အဲ့ဒါကြောင့်မလို့ဒိဋ္ဌာတွေဝင်ပြီးတော့မှစိတ်ရင်းချင်အားထုတ်ပြီးတော့ကိုယ်ရဲ့ကိလေသာကိုတက်ဖို့ကြိုးစားတာပါပဲကျောင်းကပြီးတဲ့ဘွဲကိုရဖို့ကြတော့စိုက်တိုက်တတ်တယ်ဆိုရင်လည်း9နှစ်လောက်တက်ရပါတယ်။ဒါနဲ့မှကျောင်းပိတ်ထားတဲ့ကာလ၄နှစ်စာရင်တော့7နှစ်9နှစ်လောက်တက်မှပဲကျောင်းကပြီးတဲ့ဘွဲကိုရရှိတာပါပဲ။တရားထုတ်တယ်ဆိုတာကတော့အချိန်ကာလကန့်တတ်ချက်မရှိပါဘူး။ဘုဒ္ဓဆရာတော်ဘုရားကြီးကသင်္ချာပြောပါတယ်။ကိုကျိုးစားရင်ကျိုးစားတယ်လို့အနည်းအားဆိုရင်လည်းညနေရနိုင်တာပဲ။ခုနှစ်ရက်အတွင်းလည်းရနိုင်တာပဲ။ခုနှစ်လအတွင်းလည်းရရှိနိုင်တာပါပဲ။ကိုယ့်ရဲ့လုံလဝိရိယအပေါ်မှာပဲမူတည်ပါရဲ့ဟောညံ့ညာဝိရိယစသည်ကျိုးစားရဲဆိုရင်ညံ့ညာဒီအသိဉာဏ်ကိုရရှိပါရဲ့ဒီရရှိတဲ့အသိဉာဏ်ကြတော့ကျောင်းကပေးတဲ့အသိဉာဏ်နဲ့မတူတာကတဏ္ဍာရီအလုံးအတွက်အောက်ကိုလို့ရတဲ့အသိဉာဏ်ပါပဲအခုပဋ္ဌာန်အာထုတော့ကိုယ်ခန္ဓာကိုဒုက္ခတစ္စာလို့ပိုင်းပိုင်းနိုင်နိုင်သိလာတာနဲ့အမျှလောဘဒေါသမောဟလဲသွားပါတယ်ဒုက္ခတစ္စာကိုပိုင်းခြားပြီးသိနိုင်တော့တဲ့အချိန်ကြီးရောက်တဲ့ဆိုရင်တော့ဒါမဲ့ဉာဏ်ပူဉာဏ်ဆိုတာဝင်လာပြီးတော့မှဘယ်တော့မှအပယ်လေးပါးကိုမတော်တော့ပါဘူးဘယ်လိုအချိန်နေလည်းပဲတည်တည်ဖြစ်စေအပယ်လေးပုံဆိုတဲ့ဒုက္ခတွေတော့ပထမနိဗ္ဗာန်ကိုမြင်သားရင်ပဲဒုက္ခသစ္စာကိုပထမမဲ့နဲ့ပိုင်းပိုင်းနိုင်နိုင်သိတယ်ဆိုရင်ပဲအပယ်လေးပုံသွားစရာအကြောင်းမရှိတော့ပါဘူးဒီဘဝအတွက်တည်းမကပဲနဲ့တဏှာခရီးအတွက်ပါစိတ်ချရတဲ့အသိဉာဏ်မျိုးပါပဲဒီလိုဖျားပေးတဲ့ဘဝကိုရရှိဖို့အတွက်ကအခုလိုတဏှာလေးကြုံမှ
Sharon Mamma in a dreamer, whom I let town line and I see ma. Tinja Hatton line and she need a beam up. If you are being well, Yashin Nainawa. He did now, Tila Lili, Lokama Nia Canada, Loa Canada, Fuyoma, Sinji Lali Babe. This is Madila Gajaro, Madila Wiza Shire, Lugenet and Nale Archivare, Matinu Archi Lili, Lugenet and Archi Lili. นี่ๆๆลงไม่ได้เลยครับเตียาทุกข์ได้กาจรก็ปัญญาตินลงครับวันนี้เป็นปุญญาจองได้แต่สังวรที่ได้กาจรก็ไม่ได้อย่างอ่ะทีนี้ยินดันลาลงเว้ยเตียาทุกข์ปัญญาได้กาจรเว้ยก็ไม่ทิศาปีได้ญาณอ่ะทีนี้ยินดันลาล่ะครับเนี่ยอ่ะแท้ๆๆฉะลาล่ะครับอีแท้ๆญาณเนี่ยโลกะโตดะโมหะนี่โหเลยชิมมุ่งขึ้นနိုင်น่ะครับว่าจิตจะอาชุนี่ทิศแต่กู ဒီနဲ့ဉာဏ်ကစိတ်လာနေပြီပါပဲရှင်တဲ့ဉာဏ်ကအကောင်းလာနေပြီပါပဲဒီအကောင်းတဲ့ဉာဏ်နဲ့ကိုယ်ရဲ့ယဉ်ဖြစ်တဲ့လောဘဒေါသမောဟတွေပေါ်လာခဲ့ရင်လည်းဒီဉာဏ်နဲ့ပဲရှင်မောရတာပါတရားမတော်ဘူးဆိုရင်တော့လောဘကောင်းမှန်းတော့သိတာပါပဲဒါပေမဲ့ဒါရီတမီးစီဝါရေးတွေကိုဘာမလောဘမနေနိုင်တဲ့အခါကျတော့ဒီကိလေသာယဉ်မှုကိုတော်လန်ပြီးတော့မှတရားအထုတ်နိုင်မှုဆိုတာတော့ခဲရင်ပါလေ ကိုယ်တို့တရားရှိမှမှာဒါကျူတဲ့ဉာဏ်နဲ့မှရှင်းမုံးမှာဒါသိတဲ့ဉာဏ်တွေလက်ကလုံမြောက်နိုင်မှာပါဘယ်လိုမှမနေနိုင်တာမသွားမနေနိုင်တာမပြောမဆိုမနေနိုင်တာတွေကိုယ်ငြင်းငြင်းလေးလို့မရအောင်လုပ်တဲ့ကိလေသာတွေဒီကိလေသာတွေကလည်းသစ္စာမသိတဲ့အဝိဇ္ဇာကြောင့်မလို့ဖြစ်တာပါပဲမသိတဲ့အဝိဇ္ဇာအာရှင်အာရှင်တလို့ဒီလူကျင်ရခြင်းနဲ့တဏှာနဲ့အာရှင်တာပါပဲဒီတဏှာကိုတတ်ဖို့ဆိုတာအ ว่าเช่นนั้นเช่นนั้นเดี๋ยวฉันเอาขันดาจีเนสุยเนาะเอียบีเลยวิจารณ์สุเรบุญยาจีเนสุยเนาะที่คิดได้ยังดูคุณลุงอุบัติเหตุสุดใหญ่เนี่ยเช่นมุ่งเจ้ามาละลูกกิจการเนี่ยเช่นกงเลี้ยงบัวก้าลุงยังไหนมาลีเนี่ยเดี๋ยวมิชมาเป็นยี่เดสุยเนาะวิจารณ์สิ่งนี้เนาะขันดาเลยยังสิ่งนี้มาเป็นวิจารณ์อาชีพเลยสิ่งสามสิ่งนี้เลยงานเอาใจด้วยงานต่างงานมีด้วยงานปิดดาวด้วย ชาวกุยเจนสิกับผู้พิโรมาอาชีพเลยบ่าวเลยที่อาชีพเลยสิกูลูไลนี่เลยส่วนเนาะรู้มั้ยที่ฉันนั่งดูการเจ้าสาวตัวเราอะไรตัวเดียวจะไม่มาเลยมาบุษย์เลยที่เนี่ยวไปไหนเนี่ยที่มาบุษย์ดอกเบาที่ฉันนั่งดูการเจ้าสาวตัวเราเสียยังไงน้องที่มีส่วนเนาะแต่หน้าก็อารมณ์ว่ากูลงอับเสียตัวว่าบีเอาส่วนเนาะแต่เนี่ยที่ด้วยลงอับเสียตัวว่าบี
เราอุตส่าห์เนี่ยตอนนี้ยี่ต้องยี่เจ็ดไม่ติดมือเนี่ยรู้จักมือกูติดมือกูยี่สามเนี่ยไม่รู้จักมืออารมณ์เนี่ยสาชูในมือด้วยแต่ยังชูมาบาลีไม่แต่ตัวไหนมาเยสีอาขันงาบาลยุ่งเนี่ยนะมั้งยุ่งเนี่ยนะมาเลยเนี่ยสุดเลยสิกาดีกาบาลยุ่งสุดาบาลมาตีได้เลยว่ามีสิ่งเดียวกว่ามาที่ยุ่งมาเพี้ยนเลยสิกาดี ก้าวหน้าเลยที่สิบกว่าก้าวหน้าลูกหน้าเลยที่สิบกว่าแต่ตรงมาเลยการงานวิจิการมันโอกาสมาเลยมันโอกาสอ่ะดีกว่าเลยแต่ที่อาทุกเดือนส่วนใหญ่พอละเลยพอขนาดนี้เดียวที่ทางนี้มาที่พิจารณาเรื่องตัวนี้เรื่องการจะมันโอกาสอ่ะสาบีมาลงนี้แล้ววะพวกกูรู้มันตีเราเราจะไม่มาลงมันตีพิจารณาเรื่องที่สุดเป็นขนาดงานว่าพอไหนพอไหน รีบไปเลยข้างในมันเดียวตีบุกเลยที่เป็นยานี้เนี่ยน้องตัวนี้เขาจะรอตีลากันเลยลงนี้แล้ววะไม่ทุเรศสองเท่งเดียวเลยหรือเปล่าที่สิกับน้องกันก็ทราบเสียดายเป็นน้องกันว่าลงนี้รอน้องกันว่าเส้นเจนี้ได้ด้วยแต่กันเนี่ยวิธีการเลยทุเรศสองเท่งมุมรู้หรือเปล่าเดี๋ยวอาทุกันยานี้เนาะตีลากันเลยรู้ลงนี้ได้เสียด้วยเนาะลงนี้ลงนี้เนี่ยไอ้ตีลาเงี้ยว่าอะไรไหม ผมเรียนที่ยานี่มันที่เป็นเรื่องอะไรหรอถ้าเป็นดูเป็นดูเป็นตัวอย่างนี่ด้วยที่เป็นสิ่งเดียวกันจ้าหรอถ้าว่าที่เราไม่ลงหวังตัวเด่นแต่เดียวสุดเลยเช่นนี้เจ้าสิ่งนี้ผู้หัดเดียวใช่ได้อยู่ยุ่งแน่เนื้อลงมันยืนแน่ขาจ้าหรอพวกกูจะตัวนี้เนี่ยยืนแน่ขาจ้าหรอถ้าอย่างมากองสูงยิ่งมากการันตีประดังกันว่าไม่จ้าขนาดชื่อเรามาเลยที่ยานี่ชื่อเรามา อารมณ์ว่าดูในเนี่ยนี่เป็นขันงาว่าอยู่ในสุราห์เดี๋ยวชิมมาดูน้ำเลยเนี่ยขันจ้าหรอปีนี้เป็นหัวท้าวอะไรมาเคลื่อนออกมาแล้วจะไม่มาสุราห์เลยที่นี่เนี่ย
ပဲကြတဲ့စိတ်ကနေတဲ့နေပါပါတယ်တိရစ္ဆာန်တွေကိုလည်းတရားနဲ့ပဲထားပါတော့တယ်ကိုမနောကံပါဟောအားလုံးကကျုံးနေတယ်ဖြစ်ပြီးပြတ်နေတဲ့ဒုက္ခတစ္ဆာကြီးပဲဆိုတဲ့အတိရလာတဲ့ခါကျတော့ဒီလာကလည်းမချိုးပေါက်ပြတော့ပါဘူးအာထုတ်ပါများတဲ့ခါကျတော့မကောင်းတာမပြောကျင်တော့ဘူးမဟုတ်တာမလုပ်ကျင်တော့ဘူးမှန်မှန်နဲ့စကားတွေလည်းကြားလည်းမကြားကျင်ဘူးပြောလည်းမပြောကျင်ဘူးအဲ့စိတ်ကသိသိဖြစ်လာစိတ်ကလူကျူးခြင်းမှုဆိုတော့ကာယကံဝစီကံကလည်းလူလုံးလုံးပြီးတာဖြစ်တာပါပဲအဲ့လိုတီလာမျိုးကစိတ်ချပါတယ်ဘုန်းကြီးဒီမှာရွယ်တီလာဆိုတာ၅ပါးပဲရှိတယ်၈ပါးပဲရှိတယ်မနောကံကိုမထိန်းတဲ့ခါကျတော့ကာယကံဝစီကံနဲ့ထိန်းနိုင်တယ်မနောကံမထိန်းနိုင်ဘူးဆိုရင်ဒီတီလာအလွယ်တကူယူပြီးတော့မှအလွယ်တကူပဲကျိုးပေါက်သွားမှာပါပဲအဲ့ဒါကြောင့်လည်းတီလာတွေခဏခဏပြန်ပြီးတော့မှယူနေရတာပ ည်းနေပါလေကိုယ်စိတ်ကလေးကလည်းဆင်ကျင်လာနေပဲဒီခန္ဓာရဲ့အမှန်တရားကိုလည်းရှုမှတ်ပါများလေပုံပြောမှနားလည်လေကိုယ့်ရဲ့နှလုံးသားမှာလည်းတရားကြင်သွားပါလိမ့်မယ်များလေပုံပြောမှနားလည်လေကိုယ့်ရဲ့နှလုံးသားမှာလည်းတရားကြင်သွားပါလိမ့်မယ်